Welcome to the Voice of America in Burmese.
ဒီနေ့ကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်ဇွန်လ17ရက်တောက်ကြနေ့မနေ့ပဲအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်ပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။ဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။ဒီကနေ့မနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့အဖမ်းဆီးခံရတဲ့ American သတင်းတောက် Danny Fenster ကိုတွေ့ခွင့်ရဖို့ American တန်ရုံးကစူးစမ်းပေမဲ့စစ်ကောင်စီကငင်းတယ်လိုက်တဲ့သတင်းနဲ့အတူအခြားစိတ်ဝင်စားပွဲရာနိုင်ငံတကာသတင်းတွေကိုပါတင်ဆက်သွားဖို့ရှိပါတယ်။ကချင်ပြည်နယ်မှာမြေမြုပ်မိုင်းပေါက်ကွဲမှုကြောင့်ပြည်သူတွေဘယ်လိုရင်ဆိုင်နေရပါသလဲ
။ဟိုတနင်္ဂနွေကကျွန်တော်တို့ဒီငချေးရဲ့အမျိုးသမီးကတောင်းရသွားတယ်တဲ့။အတော့ကတော့ဘာမှမချေးဘဲနဲ့ဒီအပြန်ကျမမိုင်းပနင်းကြီးကတော့ညာဘက်ခြေတော့ချီသွားတယ်ပြီးတော့
ကချင်ဒေသခံတို့ပြောကြားသွားတာဖြစ်ပါလေဒီအကြောင်းနဲ့အတူဖမ်းဆီးခံရတဲ့မြန်မာသတင်းတောက်တချို့ပြန်လွတ်လာတဲ့အကြောင်းတခါဗီဇပြောင်းကိုဗစ်ပိုးတွေကူးစက်ခံရတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကြေညာပါလိမ့်မယ်ခင်ဗျာ
မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အုပ်ချုပ်မှု EditorAmerican နိုင်ငံသား Daniel Fenster ကိုတက်တပရီနေမှာရုံထုတ်ခဲ့ကြောင်းနဲ့အခုချိန်ထိ American ကောင်စီရုံးအရာရှိတွေကိုသူနဲ့တွေ့ခွင့်မပေးသေးဘူးလို့ American နိုင်ငံကြေးဌာနပြောခွင့်ရ Ned Price ကပြောပါလေသူကိုတက်မတော်ပြိုကွဲအောင်လှုပ်ဆောင်မှုငါးငါကကြီးနဲ့တရားဆက်ဆိုထားတာဖြစ်ပြီးသူ့လိုအလားတူငါးငါကကြီးနဲ့တရားဆက်ဆိုခံရတဲ့နောက် American နိုင်ငံသားတဦးဖြစ်တဲ့ကမာရွတ် Media Editor ချုပ်ကိုမမောင်ထွေးခေါ်ကိုနေတန်မောင်ကတော့တနင်္လာနေ့မှာပြန်လည်လွတ်မြောက်လာတာဖြစ်ပြီးအခုအမေရိကန်နိုင်ငံကိုပြန်ရောက်လာပြီလို့လည်းပြောပါတယ်။ရန်ကုန်အင်းစိန်အချင်းတောင်မှာအဖမ်းခံရတဲ့ Daniel Fenster ကိုစက်တပရီနေ့မှာအထူးတရားရုံးမှာရုံးထုတ်ခဲ့တာဖြစ်ပြီးနောက်ရုံးချင်းကတော့ဇူလိုင်လ1ရက်နေ့ဖြစ်ပါတယ်။တရားရုံးကြားနာပွဲမှာသူ့အတွက်အကျိုးဆောင်ရှိနေဖြစ်တဲ့ဦးတန်းစောအောင်ကဆောင်ရွက်ခဲ့တာဖြစ်ပြီး Frontier မြန်မာကိုယ်စားလှယ်တော့တက်ရောက်ခွင့်မရတဲ့အပြင်သူ့ကိုဘာကြောင့်ငါးငါကကြီးနဲ့အမှုဖွင့်နေဆိုတော့ကိုအခုထိမသိရသေးကြောင်း Frontier မြန်မာကထုတ်ပြန်တဲ့ဇွန်လ18ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်34နှစ်အရွယ် Daniel Fenster ဟာမေလ24ရက်နေ့ကမလေးရှားနိုင်ငံကိုသွားဖို့လေယာဉ်ပေါ်မှာတက်ခင်ပါပဲအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူ့ကိုချင်းချက်မရှိအ мян ဆုံးပြန်ပြီးလွှတ်ပေးဖို့လဲ Frontier မြန်မာကတောင်းဆိုပါတယ်။ American နိုင်ငံကြီးဌာနကလည်းသူ့ကိုဖမ်းဆီးထားတာအတွက်အထူးစိုးရိမ်ကြောင်းနဲ့အ мян ဆုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတာပါ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အလုံးစုံရေးတပ်တွေကနိုင်ငံတော်မှာအရက်သားတွေကိုဆက်လက်ဖိနှိပ်နေတာဟာကြီးမားတဲ့ဒေသရင်းရိုက်ခတ်မှုတွေကိုထပ်ပြီးဖြစ်လာစေတဲ့အတွက်နိုင်ငံတကာကလည်းတညီတညွတ်ထဲတောင်းပန်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအကင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတောင်းဆိုကြောင်းအထူးရင်းမှုချုပ်ရဲ့ပြောခွင့်ကစတက်ဖန်ဒူဂျရက်ကကျက်တဘရီနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General continues to strongly condemn the continued repression by the security forces against civilians across the country, which again is having a major regional ramifications and requires
နိုင်ငံတော်ကပြည်သူတွေပေါ်မှာလုံခြုံရေးစက်တွေကဆက်လက်ဖိနှိပ်နေတာအတွက်အတွင်းမှုချုပ်ကပြင်းပြင်းထန်ထန်ဆက်ပြီးရှုတ်ချတယ်လို့ဒါဟာဒေသရင်းကြီးမားရဲ့ရိုက်ခတ်မှုတွေပါဖြစ်လာစေတာကြောင့်နိုင်ငံတကာကနေတညီတညွတ်ထဲတုံ့ပြန်ဖို့လိုအပ်နေပါတယ်လို့ပြောသွားတာပါဇွန်လ15ရက်နေ့မှာမကွေးတိုင်းကင်းမာရွာကိုစစ်ကောင်စီတပ်တွေကမီးတင်ရှို့ခဲ့တယ်ဆိုတဲ့သတင်းတွေကြောင့်အတွင်းမှုချုပ်ကအထူးစိုးရိမ်တယ်လို့စိတ်အနှောက်အယှက်လည်းဖြစ်ရကြောင်းဒါဟာတစ်ချိန်ကရွင်ဂျာရီပြပထွက်ပြေးဖို့ဖြစ်လာစေတဲ့ရခိုင်မြောက်ပိုင်းကရွာတွေစနစ်တကျနဲ့မီးရှို့ခံရတာကိုပြန်ပြီးသတိရစေတယ်လို့လည်းပြောပါတယ်ရွာတွေမီးရှို့တာအပါအဝင်လက်တလောဖြစ်နေတဲ့အကြမ်းဖက်မှုတွေကလည်းမြန်မာနိုင်ငံတွင်လူခွင့်ရဲ့အခြေအနေတိတိတသားဆိုးဝါးလာတာကိုပြနေတယ်လို့ကုလဌာနအဖွဲ့ကလည်းပြောပါတယ်။သက်ဆိုင်ရာအဖွဲ့တွေအနေနဲ့လူခွင့်ရဲ့ဆိုင်ရာစံတတ်မှတ်ချက်တွေကိုလေးစားလိုက်နာဖို့ပြောပါတယ်။အရသားတွေကိုထိခိုက်မှုနည်းနိုင်သမျှနည်းအောင်လှုံ့ဆော်ကြဖို့နဲ့ကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်ချခံစေဖို့လည်းတောင်းဆိုခဲ့တာပါ။တောက်ကြနေမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးအထူးဆင်နွှဲပွဲတည်းအကျင်းပဖို့ရှိပြီးဒီဆင်နွှဲပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် ခရစ်စတင်းဆက်နာဘတ်နာတယောက်ဆွေးနွေးမှာဖြစ်ပြီးသတင်းတောက်တွေရဲ့မေးမြန်းချက်တွေကိုဖြေချမ်းမှာလည်းဖြစ်ပါလိမ့်မယ်။မြန်မာစစ်တပ်လက်နက်မရအောင်တားဆီးရတဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဇွန်လ18ရက်တောက်ချန်နေအစည်းအဝေးမှာတောင်းဆိုချက်မှာဖြစ်တဲ့အပြင်မြန်မာစစ်တပ်အနေနဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဖန်ဆီးထားတဲ့ဒေါန်ဆန်းစုကြည်အပါအဝင်မြန်မာခေါင်းဆောင်တွေကိုပြန်ပြီးလှုပ်ပေးဖို့ပါတိုက်တွန်းချက်မှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။ဒီအဆိုပြုချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံကနေစဉ်းစားဖို့အတွက်အနောက်နိုင်ငံတွေကတွန်းအားပေးနေပေမဲ့ဒီမူကြမ်းအတည်ပြုနိုင်အောင်အာဆီယံ9နိုင်ငံအပါအဝင်တခြားနိုင်ငံတွေရဲ့ထောက်ခံမှုပိုးပြီးရဖို့အတွက်လိုနေတာကြောင့်မကြသေးခင်ကပဲနောက်ဆုံးမနေ့ပိုင်းမှာရှေ့ဆိုင်ပြစ်ခဲ့ရတာလည်းဖြစ်ပါတယ်။ဒီအဆိုပြုချက်အတွက်အထွေထွေညီလာခံဆုံးဖြတ်ချက်မူကြမ်းချမှတ်နိုင်လောက်အောင်မဲခွန်းမလားတင်ကြီးတင်ညွတ်တဲ့အတီးပြုတ်မလားဆိုတော့အသေးချာမသိရသေးပါဘူးဒါပေမဲ့တကယ်လို့မဲခွဲမယ်ဆိုရင်တော့အတီးပြုတ်ဖို့ရလုံလောက်တဲ့မဲရဖို့ရှိတယ်လို့တန်တမန်တွေကပြောကြားကြောင်းလည်းဖော်ပြထားပါတယ်ပြီးခဲ့တဲ့လတုန်းက Writers ကတွေ့ခဲ့ရတဲ့အဆိုပြုမူကြမ်းနဲ့မှာမြန်မာနိုင်ငံကိုလက်နဲ့မယောင်းချဖို့အတွက်ပြင်းထန်တဲ့အသုံးနှုန်းနဲ့တောင်းဆိုထားတာဖြစ်ပြီးအာဆီယံနိုင်ငံတွေကဒီအသုံးနှုန်းကိုဖယ်ရှားပစ်ဖို့လိုလားနေတာဖြစ်ကြောင်းလည်းပြောပါတယ်ဒီမူကြမ်းနဲ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကမြန်မာကိုလက်နက်မရအောင်လုပ်ပေးဖို့အတွက်တောင်းဆိုထားတယ်လို့ဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကလည်းချမှတ်တဲ့အဆိုပြုဆုံးဖြတ်ချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းချမှတ်တဲ့ဆုံးဖြတ်ချက်တွေနဲ့မတူဘဲလိုက်နာဖို့အတွက်မလိုအပ်ပေမဲ့နိုင်ငံတကာရဲ့နိုင်ငံရေးအရဖိအားပေးမှုတွေရှိလာနိုင်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့မြန်မာစစ်တပ်ကိုဓာတ်ရိုက်ဖြစ်စေတဲဝိုက်ပြီးဖြစ်စေထောက်ခံပံ့ပိုးမှုမလုပ်ကြဖို့အတွက်မြန်မာနိုင်ငံကရွေးကောက်ခံအရတအစိုးရကိုစားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံကနေအင်းကြီးချင်းထိုင်းနိုင်ငံကိုတရားဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသား35ဦးကိုတပ်ကြီးနဲ့မဲဆောင်လာမှာဇွန်လ18ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ကနေထိုင်းနိုင်ငံတဲကိုတရားဝင်ဝင်ရောက်သူတွေနေစံလိုလိုရှိနေတယ်လို့AAC အလုတ်သမားကုနီဆောင်ဆောင်ရဲ့အသင်းကကိုရဲမင်းက VOA ကိုပြောပါတယ်
။ဒီတန်းစီကနေတဲ့အလုတ်သမားတွေကတော့အားလုံး35ဦးဖြစ်ပါတယ်။ကြား24ဦးမှ17ဦးပါ။မနေ့ကတော့ဆိုလဲဒီကန်ထရာဘူရီဘက်မှာတန်းစီကနေတဲ့ဒီအားလုံးဆိုရင်ကျွန်တော်15ဦး။ဟောနော်ပါချိုကိတိုင်းဘက်မှာလည်းတန်းစီကနေတဲ့အားလုံး16ဦး။ဟောပြီးတော့စင်မူစာခေါင်းမှာသွားပြီးတော့အလုတ်လုံးမဲ့သူတွေပေါ့နော်ကျွန်တော်တို့မှာဆိုင်သွားပြီးတော့အလုတ်လုံးမဲ့သူတွေနေစကနေတက်လာတဲ့သူတွေမနေ့အဲ့ဖန်ကန်ကြီးကဒီနေ့လည်းဖန်ကန်ကြီးကတက်တိုက်ဖန်စီကပြင်းနေတဲ့သဘောပါ
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်တဲ့အတွက်အလုတ်တိုင်အခက်ခဲနဲ့ကြုံနေကြပြီးစားဝတ်နေရေးကျက်တဲ့အတွက်အင်းကြီးချင်းထိုင်းနိုင်ငံတွေကိုအလုတ်လုတ်ဖို့အတွက်လာရောက်နေကြတာဖြစ်ပါတယ
်ဒီရေအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.13 ဟိုက်ဒိုမီတာ40 kHz 94.13 ဟိုက်ဒိုမီတာ51 kHz 5895နဲ့ပိုင်းလိုမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီတန်းရောက်မြန်မာပြည်ဆိုင်ရာသတင်းတွေကိုနားဆင်ကြရတာပါခဏအခုတခါတော့ဒီအီရန်နိုင်ငံမှာအမေရိကန်ရဲ့စစ်တပ်အင်အားအသုံးပြုခွင့်ပယ်ဖျက်တဲ့ဥပဒေကြမ်းကိုအောက်လွတ်တော်မှာမဲခွဲဆုံးဖြတ်တဲ့သတင်းပါဝင်အခြားစိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လင်ဦးကပြောပြမှာပါ။
အမေရိကန်ပြည်သူက2002ခုနှစ်ကကျင်းသုံးခဲ့တဲ့ယူအန်နိုင်ငံမှာဆင့်ရအသုံးပြုခွင့်ကိုပယ်ဖျက်တဲ့ဥပဒေကြမ်းတစ်ချက်ကိုအောက်လွတ်တော်ကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်
။ On this vote, the yeas are 268 and the nays are 161. The bill is passed.
တော့ကမဲ268မဲကန့်ကွက်မဲ168မဲနဲ့ဥပဒေကိုအတည်ပြုလိုက်တဲ့အကြောင်းအောက်လွတ်တော်မှာခြေသာပင်တွေကမဲခွဲပြီးကြေညာလိုက်တာပါဥပဒေကိုထောက်ခံသူတွေကတော့တမန်အမိန်နဲ့စစ်ချေညာနိုင်တဲ့အခွင့်အာဏာကိုကန့်သတ်ဖို့လိုအပ်တဲ့အတွက်ပယ်ဖျက်စင်တယ်လို့ပြောကြပါတယ်တမန်တော်နဲ့ထရန်လက်ထက်2020ခုနှစ်ထဲဘက်ကလက်မျိုးတော်လေးစိတ်မှာလေချောင်းကတိုက်ခတ်ခဲ့တဲ့လူရဲမျိုးတွေကိုဟန်တားဖို့ဥပဒေကိုထောက်ခံတဲ့အကြောင်းထက်လွတ်တော်လူများစုဒီမိုကရက်ကောင်းဆောင်ချက်ရှူမှာကပြောဆိုလိုက်ပြီးနောက်တည့်မှာပဲမဲခွဲအတည်ပြုလိုက်တာပါဒီကနေ့တည်းပကတိလေးစိတ်ကတက်ခတ်မှုမှာတော့ ယူအက်စ်စစ်တပ်ကတမူကာဆင်ဆူလာမနီတည်ဆုံခဲ့ပါတယ်။ US စစ်ပွဲဆုံးသတ်ခဲ့တာဆယ်စုနှစ်တခုနီးပါးရှိနေပြီး2002ခုနှစ်ကအတည်ပြုထားတဲ့လုပ်ပိုင်ခွင့်ဥပဒေအရ2021ခုနှစ်မှာမလိုအပ်တော့ဘူးလို့လည်းဆက်လက်တော်မရှိမှာကပြောဆိုခဲ့တာပါ။ဆင်ယာအုံပြုခွင့်ပယ်ဖြစ်မဲ့ဥပဒေချမ်းကိုရှေ့စင်းမဲ့စည်းဝေးမှာဆွေးနွေးမှာဖြစ်ကြောင်းဆက်လက်တော်နိုင်ငံရေးကော်မတီကပြောဆိုထားပြီးဆက်လက်တော်လူများစုခေါင်းဆောင်ရှူမာကတော့ဒီနေ့နောက်မှမဲခွဲကိုစီစဉ်ထားတယ်လို့ပြောဆိုထားပါတယ်။သမိုင်းပြည်တော်ရဲ့တင်းလာနေထုတ်ပြန်ချက်မှာတော့ဥပဒေချမ်းကိုထောက်ခံကြောင်းဖော်ပြထားပြီးလက်ရှိစည်းရိမ်လိုရှာမှုရ2002ခုနှစ်ဥပဒေပေါ်မှာအခြေခံဆောင်ရနေတာမဟုတ်တဲ့ကြောင်းလည်းပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့မာမေးတပ်တွေအားလုံးမကြခင်လပြည်မှာပြန်လည်ယူသိမ်းသွားတဲ့အခါနိုင်ငံတွင်းမှာရှိတဲ့အကြမ်းဖက်အဖွဲ့ကြီးတွေရဲ့အန္တရာယ်တွေတကြောပြန်ပေါ်ပေါက်လာနေတဲ့အကြောင်းအမေရိကန်ထိတန်းကာဝေးရရှိတွေကသတိပေးလိုက်ပါတယ်။ခိုင်ရာနဲ့ IS သူကြောအဖွဲ့လိုအကြမ်းဖက်အဖွဲ့စည်းအနေနဲ့နှစ်နှစ်လောက်အတွင်းအမေရိကန်နဲ့မဟာမိတ်အနောက်နိုင်ငံတွေကိုတက်ခိုက်နိုင်စွမ်းရှိလာနိုင်တဲ့အကြောင်းကာဝေးဝန်ကြီး Lloyd Austin ကလွတ်တော်ကြားနာပွဲမှာပြောဆိုလိုက်တာပါအမေရိကန်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Milley ကလည်းအာဖဂန်စစ်ရဲ့ကျဉ်းကျဉ်းခံနိုင်စွမ်းပုံမူတည်ပြီးအချိန်တိုင်းကာကွာခြားမှုရှိနေတဲ့အကြောင်းလွတ်တော်မှတ်တွေကိုပြောဆိုသွားပါတယ
် If there was a collapse of the government or dissolution of the Afghan security forces that risk would obviously increase.
ဆူအပြူခွဲတဲ့ပြည်သူတအားမို့အာဖဂန်လူမျိုးတပ်ဖွဲ့ကိုဖျက်သိမ်းလိုက်တာမျိုးဖြစ်လာခဲ့ရင်အနေအားလည်းပူကြီးမလာမယ်ဆိုတာထင်ရှားပါတယ်လို့ပူချီကြီးမိုင်လေးပြောဆိုသွားတာပါ။ဒါမှမဟုတ်ဂျိုးဘိုင်ဒန်ကတော့အမေရိကန်ပြည်သူမှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တက်ခဲမှုအတွက်တာဝန်ရှိတဲ့အော့စမန်ဘင်လာဒင်နဲ့အခါတည်းအကြမ်းဖက်ဖွဲ့ကိုချိန်မုံးမဲ့ရီမန်းချေအောင်မြင်ပြီးစီးခဲ့တဲ့အကြောင်းကျန်တဲ့အမေရိကန်တပ်တွေအားလုံးကိုပြန်ယူသိမ်းဖို့အေဖီလာထဲမှာပဲကြေညာထားပါတယ်။ဒါပေမဲ့အမေရိကန်နဲ့မဟာမိတ်တပ်တွေဖောက်ခွာပြီးနောက်ပိုင်းအယ်ကာဒါနဲ့အာဖဂန်နစ္စတန်နိုင်ငံက IS ဖွဲ့ပြန်လည်အားကောင်းလာမှာကိုစိုးရိမ်မှုတွေလည်းရှိနေဆဲဖြစ်ပါတယ်။ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့မကြသေးခင်ကထောက်လှမ်းရေးအစီရင်ခံစာမှာလည်းတာလီဘန်စစ်သွေးကြွတွေကအာဖဂန်ဆူရနဲ့ဆွေးနွေးညီနိုင်လို့မရနိုင်တဲ့အရာတွေကိုအင်အားသုံးရယူဖို့ပြင်ဆင်နေပုံရတဲ့အကြောင်းသုံးသပ်ထားပါတယ်။ကိုဗစ်ရောဂါနဲ့တခြားကာယရောဂါအသစ်တွေဖြစ်နေတဲ့ဗိုင်းရပ်စ်ပိုးတွေအတွက်စစ်ထုတ်လုပ်ဖို့အမေရိကန်ပြည်ထောင်စုကဒေါ်လာသန်းပေါင်း3,000အကုန်ကျခံသုံးဆမဲ့ကြောင်းထိတ်တန့်ကျင်းမာရေးပညာရှင်တူကကြေညာလိုက်ပါတယ်။ကာယောဂဆိုင်ရာဗိုင်းရပ်စ်ပိုးတက်ဖြစ်ရေးအစီအစဉ်တစ်ခုတော့ကြာသပတေးနေ့သမ္မတအင်ပြည်သတင်းစာရှင်းလင်းပွဲမှာကုသရေးကထိတ်တန့်ပညာရှင်ဒေါက်တာအန်တိုနီဖော်ချီကြေညာလိုက်တာပါ။အစီအစဉ်တွေအရကိုဗစ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့တခြားအန္တရာယ်ရှိတဲ့ဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်လာတဲ့ရောဂါတွေအတွက်စစ်သည်တွေထုတ်လုပ်ဖို့သုတေသနလုပ်ငန်းတွေကိုထောက်ပံ့ကူညီသွားမှာဖြစ်ပါတယ်။ကိုဗစ်ကာယောဂါအတွက်တောက်ဆီကတော့ထုတ်လုပ်တဲ့အစီအစဉ်ရောက်နေပြီးစမ်းသပ်မှုစဉ်စဉ်အောင်မြင်မှုရမယ်ဆိုရင်တော့ဒီနှစ်ကုန်ပိုင်းလောက်မှာစတင်သုံးဆွဲနိုင်ကြတော့မှာပါ။ဆူရရဲ့အစီအစဉ်တစ်ခါသုတေသနစမ်းသပ်မှုတွေကိုနည်းနည်းဆန်းဆန်းဆောင်ရွက်နိုင်အောင်ထောက်ပံ့ပေးမှာဖြစ်လို့ပုဂ္ဂလိကကဏ္ဍကသုတေသနနဲ့ထုတ်လုပ်မှုတွေမှာလည်းကြိုးမြင့်ပံ့ပိုးပေးမှာဖြစ်ပါတယ်။နိုင်ငံတကာဆေးကုမ္ပဏီကြီးတွေဖြစ်ကြတဲ့AstraZeneca, Pfizer နဲ့ Roche တို့ကတော့ Vax ပိုကူးစက်ခံရတဲ့လူနာတွေအတွက်တောက်ဆီးတွေကိုစတင်စမ်းသပ်နေကြပါတယ်။အမေရိကန်သံမောင်းများစွာအတွက်ကျန်းမာရေးကုန်ကျစရိတ်ထောက်ပံ့နေပေးနေတဲ့ကျန်းမာရေးအာမခံဥပဒေကိုပယ်ဖျက်ဖို့တတိယချင်းကြိုးပမ်းမှုကိုတရားရုံးချုပ်ကကြာသပတေးနေ့မှာပယ်ချလိုက်ပါတယ်။ကုန်ကျစရိတ်သက်သာတဲ့ကျန်းမာရေးဆက်ရှောက်မှုဆိုင်ရာ2010ပြည့်နှစ်အဲဥပဒေကိုပယ်ဖျက်ဖို့သမ္မတအောင်ဆုံးနဲ့ Trump ဆိုရနဲ့သူ့ရဲ့ Republican Party ကဦးဆောင်တဲ့ပြည်နယ်18ခုကိုပူးတွဲလျှောက်လဲခဲ့တာကိုတရားကြုံတရားစီရင်ကိုရောက်မှာ9ယောက်ကလက်မခံတဲ့အတွက်အောင်မြင်မှုမရပဲဖြစ်ခဲ့တာပါ။သမ္မတ Trump တိုင်ရင်တောင်းယူခဲ့တဲ့သမ္မတ Barack Obama လက်ထက်2010ပြည့်နှစ်မှာပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆက်ရှောက်မှုအဥပဒေကိုတော့အမေရိကန်မှာ Obama ကကျန်းမာရေးဆက်ရှောက်မှုစနစ်ဖြစ်နေလေလို့သိများပါတယ်။အလားတူလျှောက်လဲချက်တွေကိုတရားကြုံက2012နဲ့2015ခုနှစ်တွေမှာလည်းပယ်ချခဲ့မှုပါတယ်။2010ကျန်းမာရေးဆက်ရှောက်မှုအဥပဒေမှာတော့လူငယ်လူရွယ်တွေအသက်26နှစ်မပြည့်ခင်အချိန်ထိမိဘရဲ့ကျန်းမာရေးအာမခံကိုခံစား권ပြုထားတယ်လို့ကျန်းမာရေးပြဿနာအခန့်ရှိသူတွေအနေနဲ့လည်းကျန်းမာရေးအာမခံတွေခံစား권ပေးထားပါတယ်။ကွန်ဂရက်စ်တော်ကစတင်တည်ပြုစဉ်ကဥပဒေထဲမှာကျန်းမာရေးအာမခံမဝယ်တဲ့သူတွေအနေနဲ့ဒဏ်ဝေပေးဆောင်ရမှာဖြစ်ပေမဲ့2019ခုနှစ်မှာတော့ဒဏ်ဝေပမာဏကို3ညအထိလျှော့ချသတ်မှတ်ခဲ့တာပါ။ Republican Party ကထိန်းချုပ်ထားတဲ့ပြည်နယ်တွေကရှင်းလင်းချုပ်တွေနဲ့သမ္မတအောင် Trump ဆွေးရတော့ဒဏ်ဝေပေးဆောင်စရာမလိုတော့တဲ့ပြင်ဆင်ချက်ကြောင့်ဥပဒေတစ်ခုလုံးဟာဖွဲ့စည်းပုံခြေဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ပါတယ်ခင်ဗျာ
။တောက်ကြလေးမနဲ့ခင်ထိပ်တန်းရောက်ညီမနဲ့နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ပြောကြားခဲ့ကြတာပါခင်ဗျာ။ VOE ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာမှာရော YouTube စာမျက်နှာမှာပါရုပ်တံအဖြစ်နဲ့အခုလိုရှင်းစားနိုင်အောင်ဒီကျွန်တော်ဇွန်လပိုင်းဇန်ပိုင်းကနေစပြီးတော့စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အဲ့ဒီဒီကမှာပထမဦးဆုံးတော့ဒီကချင်ပြည်နယ်အတွင်းစစ်လက်နက်အန္တရာယ်အခြေအနေကိုပြောပြချင်ပါတယ်စစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့တဲ့ AP နဲ့မေလာအတွင်းမိုးမောင်းတဲ့ဒေါ်ဖုံးရံမြို့နယ်တွေမှာဒီမျိုးမိုင်းနဲ့လက်နက်ကြီးကြီးတွေရဲ့တံကြောင့်ဒေသခံတွေအန္တရာယ်ကြုံနေရတယ်လို့ဒီမျိုးမိုင်းတံကြောင့်အင်္ဂါနေ့ကပဲအမျိုးသမီးတဦးထိခိုက်ဒဏ်ရာရသွားပါတယ်တရားမီထဲမှာမပေါက်ကွဲသေးတဲ့မိုင်းပိုးနဲ့လက်နက်ကြီးကြီးတွေမရှင်းနိုင်နိုင်သေးတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုကြီးထွားနေရတာပါ။ရန်ကုန်လာတဲ့ကချင်ပြည်နယ်သတင်းကိုတော့ကိုရနိုင်ပြောပြပေးပါမယ်ခင်ဗျာ
။ကချင်လက်နက်ကိုင် KIA အဖွဲ့အတွက်ရောစစ်တပ်တော်ဗာစီအရအချက်ချကြားတဲ့ကချင်ပြည်နယ်မိုးမောက်မြို့နယ်တွင်ကအလော့ဘော့စခန်းကို KIA ကမလကုံပိုင်းတင်ယူခဲ့ပြီးတဲ့နောက်နှစ်ဖက်တပ်တွေကြားပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့တာပါ။လောလောဆယ်မှာတိုက်ပွဲတွေငြိမ်သက်နေလို့ဒေသခံတချို့လေယာဉ်စိုက်ပျိုးဖို့ပြင်ဆင်နေချိန်မှာစစ်ကြံလက်နက်နဲ့မီးမျိုးမိုင်းတွေကြောင့်အရသာထိခိုက်တာတွေရှိနေကြောင်းဒေသခံတယောက်က VOA ကိုပြောပါတယ်
။ဘူထန်ယာယွာထက်နားမှာကိုပြေတော့ပြန်ရရောက်တော့ဟာရအမတော်ရပို့လေလုံးဝမအမလုံးဝစတော့ချရတယ်အဲ့ဒါကိုတင်ရကျွန်တော်တင်ချေးရဲ့အမျိုးတင်ရတောင်းရသွားတယ်တဲ့တောင်းရသွားတဲ့ခါကျတော့အသွားတော့ဘာမှမဖြစ်ဘဲနဲ့ဒီအပြန်ကျမှတင်းနေတာပေါ့ညာဘက်ခြေတော့ဖြီးသွားတယ်ပြီးတော့မိုင်းဟိုအဆအဲ့ဒါတေဘက်ပေါ်မှာလည်းဖြီးသွားတယ်တဲ့ညာဘက်ခြေတော့ကကွဲသွားလို့ပြောတာအခုဟိုမင်းစနာဟိုတတ်ဆေးယူမှာဆေးကုနေတာမင်းမင်းညာရှင်းနိုင်မှာ operation ဝင်တယ်တဲ့
မိုင်းနေမိတာအင်္ဂါနေ့ကဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကလည်းဝဝံကွန်ပန်ကြီးရွာမှာလင်မယားနဲ့မိုင်းနေမိပြီးအမျိုးသမီးတေဆုံးခဲ့တယ်လို့အမျိုးသားကဗမော်ဆေးယူမှာတွားရောက်ကူတာခဲ့ရပါတယ်ဧပြီလနဲ့မီလာကဖြစ်ပွားခဲ့တဲ့ဆလောင်းကုန်းတိုက်ပွဲမှာစစ်တပ်ဖက်ကလေရင်နဲ့ဘုံကျဲတာလက်နက်ကြီးနဲ့ပစ်ခတ်တာတွေနေစဉ်လိုရှိခဲ့ပြီးတော့စစ်ပွဲလက်ကျန်မပေါက်ကွဲသေးတဲ့ဘုံနဲ့လက်နက်ကြီးကြီးတွေလေယာဉ်တွေအတွင်းမှာကျန်ရှိနေသေးကြောင်းလဲဒေသခံအမျိုးသမီးတူကပြောပါတယ်
။သူကတချို့ဟာတွေတော့ပြန်မကောက်သေးဘူးပဲ။အများကြီးကျန်နေတယ်။မီရင်နဲ့လာချထားတဲ့ဟာတွေဆိုရင်ကြီးတွေအဲ့ဒါတွေလည်းလာမသိဘူး။တောင်ချင်းရင်းမှလေမိုင်းပုံးတွေရောဟိုလိုမျိုးတန်ကာတွေရောအစားစားပဲမကွဲတဲ့ဟာတွေပေါ့ကွာနေထဲမှာလည်းအများကြီးတချို့နေရာတွေအများအဖြစ်ဆိုရင်တောင်ပေါ်မှာပူဆိုးတဲ့
တိုင်ပွဲပြင်းထန်စဉ်ကမျိုးသစ်ဂုံလုံးနဲ့ CSR တဲ့အနီးနားရွာတွေကလူ9000ကျော်လောက်ဟာမိုးမောင်းတဲ့ဗမော်မျိုးတွေကိုတင်းရှောင်ခဲ့ကြပါတယ်တိုက်ပွဲတွေငြိမ်နေချိန်ရွာသားတချို့ကလေယာဉ်ဆိုင်ပြို့ဖို့နေရာပြန်လာတာရှိသလိုတချို့ကလေးတွေလည်းကြောင်းတက်ဖို့ပြန်လာတာရှိနေပါတယ်ဒါပေမဲ့မြေမြုံမိုင်းနဲ့ပေါက်ကွဲတဲ့လက်နက်ကြီးကြီးတွေမရှင်းလင်းရတာကြောင့်ဒေသခံတွေဟာရွာအနီးဝန်းကျင်သွားလာဖို့အတွက်စိုးရိမ်တာတွေရှိနေတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတဦးကပြောပါတယ်
။အဲမြို့ကြီးကုံတော့တော်ဖျောင်းကြကြောတော့တိုးရွာသားတွေပြန်ပြီးဆိုပေမဲ့လည်းဒီရွာပြင်ထွက်လို့မရတဲ့အနေအထားတော့ရှိရဲ့ဆရာ။ဒီတောင်ချေပဲလို့တို့မတော်ခိုင်းပေါ့။အေးပေါဝန်းကျင်အဲ့လောက်ပဲအချင်းပြေသေးရပေါ့ဆရာ။လွယ်တဲ့အပတ်ကတော့ဒီဆောက်တာကနေပြီးတော့ဒီမြို့တစ်ကျောင်းကိုဖွင့်ဖို့မြို့တစ်ကျောင်းဝင်းမှာတော့မိုင်းရှင်းလင်းရေးလုပ်တယ်လို့တော့ပြောပေါ်ကြာဒါပေမဲ့ကျောင်းဝင်းမှာပဲလုပ်တော့ဇာတ်နဲ့နေရာမှာဒီလဲမရှိနိုင်ဘူးလို့တော့ဘယ်သူမှပြောလို့မရဘူးကွာဒါဒီရဲ့တောင်းစားစိတ်ပေါ်ဆရာရဲ့
ဆလောင်းကုန်းတိုက်ပွဲတုန်းကလည်းလက်လက်ကြီးကြီးထိမှန်တာကြောင့်တန်ငါတော်တစ်ပါးပြန်လွန်ခဲ့တယ်လို့အနည်းဆုံးဒေသခံ6ယောက်တိဆုံးပြီးတော့10ယောက်ထပ်မနေထိခိုက်ဒဏ်ရာရခဲ့ပါတယ်မိုးမောင်းတဲ့ဒေါ်ဖုံးရံမြို့နယ်ဒီဘက်မှာလက်ရှိမှာတော့တိုက်ပွဲတွေငြိမ်သက်နေပြီမဲ့စစ်ကောင်စီဘက်ကပြီးခဲ့တဲ့အပတ်မှာနေစဉ်ဆိုသလိုစစ်တီနဲ့ရိတ်ခါပို့ဆောင်တာတွေရှိခဲ့ပါတယ်။မနေ့ကလည်းနွမ်းလန်းရွာတက်စခန်းကိုကားခွန်စီရောက်ရှိအားဖြည့်ထားဝင်ရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့2020ခုနှစ်အတွင်းကတော့မြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်တေဆုံးသူ69ယောက်ရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ185ယောက်ရှိကြောင်းနဲ့ထိခိုက်သေးဆုံးသူတွေရဲ့ထောက်အပ်ကြော်ဟာရခိုင်ပြည်နယ်ကဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါရခင်ဗျာ
ကိုရနိုင်ကချင်ပြည်နယ်ကအခြေအနေကိုပြောပြခဲ့တာပါအခုတော့သတင်းနောက်တွေပြန်လွတ်လာတဲ့အကြောင်းကိုတင်ပြချင်ပါတယ် AP 29ရက်နေ့ကဖမ်းဆီးခံရတဲ့မန္တလေးအခြေစိုက် Voice of Myanmar သတင်းဌာနတည်ဆောင်သူကိုနေလင်းနဲ့သတင်းတောက်တွေကိုမနေ့ကပြန်လွှတ်ပေးလိုက်ပါတယ်ပုံမှန်905ကာဂျီနဲ့တရားဆွဲထားတဲ့သူတို့အမှုကိုတရားလိုဘက်ကအမှုပိတ်သိမ်းနေတာမျိုးပြန်လည်လွန်မြောက်လာတာလို့မိသားစုဝင်တူကပြောပါတယ်။ဒ ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မဆုမွန်ပြောပြပြအောင်ဗျာ
Voice of Myanmar သတင်းဌာနတည်ထောင်သူဦးနေလင်းနဲ့သတင်းထောက်ဦးရှိုင်အောင်တို့ကိုမေးမြန်းစရာရှိတယ်ဆိုပြီးဧပြီလ28ရက်နေ့ကရဲစခန်းကိုခေါ်သွားပြီးတဲ့နောက်ဖမ်းဆီးထိန်သိမ်းလိုက်တာဖြစ်ပါတယ်တမရော်ကိုအကြီးညိုပြအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့သူတို့အမှုတွေအတွက်ဒီကနေ့နေ့လယ်ရုံချိန်မှာတော့နှစ်ဦးစလုံးရဲ့အမှုကိုတရားလိုဘက်ကပိတ်သိမ်းလိုက်တဲ့အတွက်ပြန်လွတ်လာတာဖြစ်တယ်လို့ဦးနေလင်းရဲ့ဇနီးဖြစ်သူက VOA ကိုအတည်ပြုပြောပါတယ
်အမှုရုပ်သိမ်းပေးလိုက်တယ်အမှုရုပ်သိမ်းပြီးတော့မှလွတ်ပေးလိုက်တယ်ပေါ့နော်အဲတရားရှင်နေကြတော့လေအဲ့ဒါအမှရှင်နေနဲ့မိန်းမပဲပြရမယ်အခုမှကိုနေနေကအခုမှအင်ဂျင်ရောက်တာဆိုတော့လေ
ကျန်းကျန်းမာမာနဲ့အကုန်လုံးပြန်ရအောင်လို့ကျန်းကျန်းမာမာကောင်းကောင်းမှုမှုပါပဲဟုတ်ဒီနေ့ကရုံးချင်းကြီးဒီနေ့ရုံးချင်းဆိုတဲ့ခါကျတော့အမတို့ထောင်ရင်းထောင်ရင်းရုံးချင်းဆိုတဲ့ခါကျတော့ဒီတိုင်းပဲပေါ့နော်ထောင်ဝင်းသားခါတိုင်းလေးရုံးချင်းသွားရင်းနဲ့ဟောဖြစ်တဲ့ခါကျတော့ရုံးချင်းကသူတို့က7နှစ်နောက်ပိုင်းမှဖြစ်တာဆိုတော့ဟိုက7နှစ်3နှစ်လောက်မှဖြစ်တာပေါ့နော်အဲ့ဒါဖြစ်ပြီးတော့မှဟိုကနောက်တော့ရှင်းနေရရုံးချင်းပြီးတော့ရှင်းနေပြန်တဲ့အချိန်မှာအကုန်လုံးပြီးတဲ့အချိန်မှာပြန်ပြောတယ်ကိုနေနေကအော်အော်အမှုအကျဉ်းသိမ်းပေးလိုက်ပြီတဲ့ရုပ်သိမ်းပေးလိုက်ပြီဆိုတဲ့အခါကျတော့ပြန်လွတ်ပြီပေါ့နော်အဲ့ဒါဆောင်းအောင်လဲဆိုတော့ခဏဆောင်းနေပေါ့သူတို့အဲ့ဒါဆောင်းပြရတိတ်ဆောက်ပြီးစပါများလည်းပြင်းပြင်းပါပြင်းပြီးထွက်လာမယ်ဆိုတော့လွတ်ပြန်ဆောင်းပြရတယ်
မြန်မာနိုင်ငံကသတင်းတွေကိုအွန်လိုင်းပေါ်မှာအချိန်နဲ့တပြေးညီတင်ပြနေတဲ့ Voice of Myanmar သတင်းဌာနကအေဒီတာချုပ်ကိုနေလင်းလို့သိကြတဲ့ဦးနေမျိုးလင်းနဲ့သတင်းနောက်ဦးရှိုင်းအောင်တို့ကိုဧပြီလကဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့၃ချိန်ထက်မနည်းရုံးထုတ်စစ်ဆေးခဲ့တာပါဒီကနေ့ရုံးချိန်အပြီးမှာအခုလိုပြန်လွှတ်ပေးလိုက်တာဖြစ်ပေမဲ့လို့ဘလို့အခြေအနေနဲ့ပြန်ပြီးလွှတ်ပေးလိုက်တယ်လဲဆိုတဲ့အသေးစိတ်ကိုတော့အသေးစားမသိရသေးဘူးလို့ဦးနေလင်းရဲ့ဇနီးဖြစ်သူကပြောပါတယ်
အဲအမအနေနဲ့တော့သူကငကူကြတဲ့အောင်သတင်းသမားသတင်းလုံးလုပ်တာပဲဘာမှလည်းဟွာတာလက်ရှိရဲ့အတွက်ကြောင့်မလို့ပြန်လွှတ်လာတယ်လို့ပဲအဲမချက်ပေးနေတာပေါ့နော်။ကျွန်တော်တော့ဘာမှထူးမှလည်းမပြောချင်ပါဘူး
။သူတို့ကိုဧပြီလ28ရက်နေ့ကဖမ်းဆီးခဲ့တာပါ။အဲ့ဒီနောက်မှာတော့မန္တလေးနန်းတော်ထဲမှာရက်အတော်ကြာစစ်ဆေးမေးမြန်းခံခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာမိသားစုနဲ့တွေ့ခွင့်လုံးဝမရဘဲနဲ့မေလဇန်လောက်မှာတော့ပုံမှန်တက်ပြီးတော့မန္တလေးအိုးဘိုထောင်ထဲမှာထိန်းသိမ်းခဲ့တာပါ။စစ်တပ်ကအနာသိမ်းခဲ့တဲ့ February 1ရက်နေ့ကစလို့တရင်းနောက်အယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။အယောက်40ထက်မနည်းကအခုထိထိဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။10ယောက်ထက်မနည်းကိုတော့ဖမ်းဝရမ်းထုတ်ခံထားရပါတယ်။လက်ရှိအချိန်မှာတော့တချို့ဖမ်းဆီးခံထားရတဲ့သတင်းသမားတွေကိုပုံမှန်905ကကြီးလို့ပုံမှန်တွေနဲ့ထောင်ချအပြစ်ပေးတာတွေရှိနေပါတယ်။မင်းစီမ DBB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်သတင်းလုပ်ငန်း၈ခုရဲ့လုပ်ငန်းလှည့်ပတ်ခွင့်ကိုလည်းစရုပ်ချုပ်ရေးကောင်စီဘက်ကရပ်ဆိုင်းထားပါတယ်ရှင်
။မဆုံမဖြစ်ပါလေခင်ဗျာ။ဒီသတင်းနောက်တွေပြန်လွတ်လာတဲ့သတင်းကနေတရုတ်နယ်စပ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံတည်းတရားမဝင်ဖြတ်ကျော်ဝင်လာသူတွေကိုသတင်းပေးမယ်ဆိုရင်မြန်မာကျပ်ငွေ350လောက်နဲ့ညီမျှတဲ့တရုတ်ယွမ်ငွေ2000အထိပေးသွားမယ်လို့တရုတ်နယ်စပ်ရွှေလီမြို့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ကိုဗစ်ကြောင့်နေဆက်အဝင်ထွက်ကိုအရင်ကတည်းကတရုတ်ကတင်းကျပ်ထားပြီးမြန်မာဘက်မှာကိုဗစ်အတည်ပြုလူနာတိုးလာနေချိန်မှာအခုလိုတရားမဝင်ဝင်လာသူတွေကိုစုကြည့်ထုတ်တဲ့အထိလှုပ်လာတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ကိစ္စရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြမှာပါ
။မြန်မာနိုင်ငံနဲ့ကပ်နေတဲ့တရုတ်နိုင်ငံရွှေလီမြို့နဲ့ကျဲကောင်မြို့တဲကိုတရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်ပြီးသတင်းပေးမယ်ဆိုရင်စုကြည့်အဖြစ်ရွန်ငွေ2000ကနေ2000အထိအဆင့်ဆင့်ပေးဖို့တရုတ်အာဏာပိုင်တွေဘက်ကထုတ်ပြန်လိုက်တာပါ။ရွှေလီနဲ့ကျဲကောင်မြို့တဲကမြန်မာနိုင်ငံသားတွေရဲ့ကိုယ်ရေးအချက်လက်အားလုံးကိုစစ်ဆေးသွားမယ်လို့အတိပေးထားပြီးနောက်အခုထပ်ပြီးစုကြည့်ထုတ်သတင်းပေးခိုင်းတာဖြစ်ပါတယ်
။ကိုယ်ထုတ်ပြန်ချက်ကမှဒီပြောတဲ့လူစုချမယ်ပေါ့။အခုကဒီအင်ရှင်ကိုခိုးလိုက်လို့လက်ခံရဆိုရင်ဒီလိုဝင်ထပ်ပေါင်းတန်းကိုရိုက်မှာပေါ့။အဲ့လိုကုံလုံးဒီမြန်မာပြည်တိုင်းဒီရှိလီမှာရှိတဲ့လူကုံလုံးမှအဲ့ချင်းအကုန်လိုက်စင်မှာ
ဒါကတော့ရှေလီမြန်မာပရဟိတအဖွဲ့ဥက္ကဋ္ဌပြောတော့တာပါအမြင့်ဆုံးစုကြီး2000ကမြန်မာကျပ်ငွေ350လောက်ရှိပါတယ်တရုတ်မြန်မာနယ်စပ်မူဆယ်ကုံတွယ်ရေးမြို့ကနယ်စပ်ဂိတ်အနီးတဝိုက်တွေမှာလဲတရုတ်ဘက်ကလုံခြုံရေးကိုပို့ပြီးဂယူဆိုက်လုပ်နေကြောင်းနယ်စပ်မှာအလုပ်လုပ်နေတဲ့ကိုနေသူပိုင်ကပြောပါတယ
်အရင်လိုမဟုတ်တော့ဘူးအချိန်ကတော့တော့ပို့သွားတယ်ပထမဆုံးတန်စီကိုပါကုန်တော့အဲ့ဒါပြီးတော့တစ်ခါ PD နဲ့တက်ထားတယ်အဲ့ဒါပြီးတော့တစ်ခါတော့လက်လိုက်တဲ့ချိုးရည်နဲ့တက်ထားတယ်ပေါ့နော်ဒီကတော့ဒီမဝဲပေါင်လာတယ်၊သူပေါင်လာတယ်၊လက်တော့ပေါင်လာတယ်။အဲ့ဒါတစ်ကြောလုံးပဲ။တန်တဲ့နေရာရရလို့တန်စီကိုကြည့်ရတာပေါ့နော်။ဟိုကဘလို့တမိုင်းကွာတမိုင်းပေါ်မှာသူတို့လုံသွေးလုံသွေးရှိတယ်တမိုင်းကွာမှာ
။ဒ တရုတ်မှာအခြေခံလုပ်သားကိုတရားဝင်ခန့်အပ်တာမရှိလို့အင်းကြီးနိုင်ငံတွေကနေစားဖြတ်ကျော်ဝင်ရောက်ပြီးမှတရားဝင်အလုပ်လုပ်ခွင့်ရှောက်ကြတာပါမြန်မာပြည်မှာကိုဗစ်-19လူနာစတွေ့ပြီးခဲ့တဲ့နောက်2021ပြည်လတရနေ့ကစလို့နေစားပေါက်တွေအားလုံးကိုတရုတ်ယူနန်အစိုးရကပိတ်ခဲ့ပါတယ်တရားမဝင်ဝင်လာသူတွေကိုလည်းဖမ်းဆီးထောင်ချတာမျိုးတွေလုပ်ခဲ့တာပါမြန်မာနိုင်ငံမှာကိုဗစ်-19လူနာတွေပြန်တိုး
ပြောပြန်မှုနေပါတော့ဥပမာအလိုမျိုးခိုးလန့်စီသွားတော့ဒါတေဟုကများတယ်ဘာလို့လဲဆိုရင်ပြီးလိုက်တာနဲ့သူတို့ကကြိုက်တယ်နှက်တယ်သားကိုပြည်ပြောင်းဖို့တုံ့ပြန်နေဘလုံးမင်းကမတူအဲ့အဲ့ရည်ရှိရင်တော့သားပြင်းလေးကြက်ကြီးရှိတယ်
ပြည်နိုင်ငံတွေကိုတရားမဝင်သွားတဲ့မြန်မာတွေရဲဖမ်းမိပြီဆိုရင်အရင်ကရွှေငွေ1000ဒံကျင်းပေးရပြီးအခုတော့ဒံကျင်းငွေရွှေ9000ပေးရတဲ့အပြင်ထောင်ဒဏ်နှိရှေကြခံရနိုင်ပါတယ်ဒါတွေအားလုံးကမြန်မာနိုင်ငံအတွင်းမှာကိုဗစ်ရောဂါဖြစ်နေတဲ့အခြေအနေနဲ့သက်ဆိုင်နေကြောင်းတအောင်းလူငယ်ပရာဟိတဥက္ကဋ္ဌမိုင်ဦးလိုင်အေးကပြောပါတယ
်ဒီကိုဗစ်ကြောင့်လည်းဆိုင်နေပြီးတော့နိုင်ငံရေးလည်းဆိုင်နေဆိုတော့တို့ရဲ့နှုတ်နှစ်ဆက်နှောင်းတော့ဘာမှမလုပ်ရဖြစ်နေတယ်နော်မြန်မာပြည်သားအရဆိုတော့ကိုယ်ဝင်ကြီးတွေကသူကမလဲတော့ထောင်တန်မဲ့ဒါပေမဲ့ကိုယ်မြန်မာနိုင်ငံသားမျိုးမှမရှိပါဘူးဘယ်လိုတန်ကြီးရမှာတော့
တရုတ်နိုင်ငံရွှေလီနဲ့ကျေကောင်မှာရှိတဲ့မြန်မာတွေအားလုံးကဇွန်လ18ရက်နောက်ဆုံးထားပြီးကိုရေးအချက်လက်ကိုတက်ဆိုင်ရာဒေသတာဝန်ရှိသူတွေစီပေးပို့ရမှာဖြစ်ပါတယ်ပေးပို့ဖို့ပြက်ကွက်ရင်တော့မြန်မာနိုင်ငံကိုပြန်ပို့မယ့်အကြောင်းအလို့ရှင်တွေကတစ်ဆင့်အသိပေးထားတယ်လို့မြန်မာနိုင်ငံသားတချို့က VOA ကိုပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတွေများလာနေတာနဲ့အတူတရုတ်မြန်မာနယ်စပ်အဝင်အထွက်ကိုတရုတ်ကတင်းကျပ်နေသလိုမြန်မာနိုင်ငံသားတွေအဝင်အထွက်များတဲ့တရုတ်မြို့တွေမှာလည်းကျန်းမာရေးစစ်ဆေးမှုတွေတိုးလုံနေပါတယ်ခင်ဗျာ
ဒီသတင်းနဲ့တစ်ဆက်တည်းမှာပဲကလေးမြို့မှာဒီကိုဗစ်ကြောင့်သေဆုံးမှုရှိနေတာတွေကိုလည်းတင်ပြခြင်းပါတယ်ကူးစက်မြန်ပြင်းထန်တဲ့ကိုဗစ်ဗီဇာကွဲပိုးတွေတွေ့ရှိရတဲ့အတွက်အဲ့ဒီဒေသတွေမှာကလေးမြို့လည်းပါဝင်ပြီးတော့ဒါသာပရင်းနေကကိုဗစ်လူနာ9ဦးသေဆုံးခဲ့ရပါတယ်။ကိုဗစ်ကာယရောဂါတိုက်ဖျက်ရေးအခက်အခဲတွေကြားကလှုပ်ဆောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကကြေပြမှာဖြစ်ပါတယ
်။ကူးစက်မြန်မျိုးရိုးဗီဇကွဲကိုဗစ်ဗိုင်းရပ်စ်ပိုးသေးတွေ့ထားတယ်လို့ဆမယုံကြီးဌာနကထုတ်ပြန်ထားတဲ့ကစကိုင်းတိုင်းကလေးမျိုးမှာကိုဗစ်အတည်ပြုလူနာတွေသေဆုံးတာထပ်ရှိနေပါတယ်။ဒီကနေ့ဇွန်လ18ရက်နေ့မှာ9ဦးသေဆုံးတယ်လို့ကိုဗစ်လူနာတွေအတွက်ပရိဒအကူအညီပေးနေသူတွေကပြောပါတယ်လောလောဆယ်ကလေးမျိုးမှာကိုဗစ်အတည်ပြုလူနာ200ကျော်ရှိတယ်ဆိုပေမဲ့ဒီထက်မကများနိုင်တယ်လို့လည်းကလေးမျိုးကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လို့အပိကဗီဝေကိုပြောပါတယ်
။နေရာနဲ့20ကျော်နေပြီးသူကနဲ့သူအိမ်မှာကွာရန်တင်းလုပ်နေတဲ့လူကများတယ်ဆိုတော့ကျွန်တော်တို့ဈေးမှာစိတ်ကြီးဝင်ထားတာတော့အားလုံးတော့မဟုတ်ပါဘူး။အကြီးတော့ဖြစ်နေတယ်ဆိုတော့အောက်ဆီဂျင်လိုနေတယ်ဆိုတော့အဲ့ဒါမှလည်းကျွန်တော်တို့ပြတာအကွန်ပျူတာရောများမှာပဲကျွန်တော်တို့ဥနတအားဆိုတဲ့အဆင်ပြေရတယ
်။ကူးစက်မြန်တယ်လို့ယောဂပြင်းထန်နိုင်တဲ့ Alpha Delta နဲ့ Kappa မျိုးရိုးဗီဇကွဲ COVID ပိုးသစ်တွေကိုကလေးမျိုးအပြင်ရန်ကုန်မန္တလေးပိတ်နဲ့တမူးမျိုးတွေမှာတွေ့ထားတယ်လို့ဆမ်းမိုင်းနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ Alpha ဆိုတာကတော့မူလဗြိတိန်နိုင်ငံမှာစတွေ့ခဲ့တဲ့ပိုးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနာမည်ပေးထားတာဖြစ်ပြီး Delta နဲ့ Kappa ကတော့အိန္ဒိယနိုင်ငံမှာတွေ့ရှိခဲ့တဲ့ COVID ယောဂပိုးမျိုးကွဲတွေဖြစ်ပါတယ်။အခုလိုကိုဗစ်တတိယလိုင်းဖြစ်မှာစိုးရိမ်နေရတဲ့အချိန်မှာပဲဒီပြူလူနာ200ကျော်ရှိနေတဲ့ကလေးမျိုးမှာကျန်းမာရေးဝန်ထမ်းလိုအပ်ချက်တွေရှိနေပါတယ်။ဒါပေမဲ့လည်းကိုထူကိုထစနစ်နဲ့ကြိုးစားကုသပေးနေကြတယ်လို့စေတနာရှင်လောအပီတူကပြောပါတယ်
။အခုကလေးတွေဆရာဝန်ဆရာမတွေမရှိတဲ့လို့ပြောဆိုတော့တော်တော်လေးဥပစာပါ။အပတ်ပတ်နဲ့လည်းပါဝင်ပြီးတော့ပုံပြီးတော့လည်းရှိတယ်တချို့အောက်ဆီဂျင်နဲ့တချို့ကမြေကြီးနဲ့တချို့ကဆီနဲ့အဲ့လိုမျိုး
ကလေးမျိုးကလူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ကိုမုံရွာမျိုးပေါ်နဲ့မန္တလေးမျိုးအထိစေတနာဝန်ထမ်းတချို့ကသွားရောက်တည်ဆောင်ပေးနေကြပါတယ
်။မုံရွာမှာလည်းကျွန်တော်တို့ဘူးကနေပို့ပြီးတော့အပ်တယ်ဗျ။အခုမန္တလေးကဘူးတွေလည်းကျွန်တော်ကစခါပရာဟိတအတင်းကဘူးတွေနှားပြီးတော့ပေါ့နော်။ဘူးပေါင်ကြီးပေးရတာပေါ့နော်။အဲ့လိုနဲ့လည်းတယ်ဘူးလုံနေကြပါလေဗျ။အခုလုံလောက်တော့မရှိဗျ။အဲ့ဒီနေ့ဆိုလုံဝပြတ်သွားတယ်ဗျ။
ဆီယနာတိန်ဒီနိုင်ငံရေးအခြေအနေမတည်ငြိမ်တာရောလုံခြုံရေးစိုးရိမ်ရတာကြောင့်မှသူတို့ပရိဒါကူညီပေးနေသူတွေအတွက်လည်းအခက်အခဲရှိပါတယ်
။ဒီကမှအောက်ဆီဂျင်လူတွေကျွန်တော်ကမတွားရဘူးဖြစ်နေတာ။တစ်ပတ်ကလည်းအနာဝလည်းမဆန့်ကျင်ရဘူး။တစ်ပတ်ကလည်း CDM ကိုလည်းကျောင်းရပြီးတယ်။အခုကညမှအညစ်တော်လူပါရီရှိတဲ့ချိန်မှာဆိုလို့ရှိရင်ပေရုံကွတ်တယ်။ကျွန်တော်ကစိတ်ပြင်းနေလဲမတွားလို့လည်းမဖြစ်ဘူး။
ဒီကနေ့ဆွန်လ10ရက်နေ့တုန်းကလည်းကလေးမျိုးမှာကိုဗစ်ကြောင့်သေဆုံးသူတနည်းတည်း10ဦးအထိရှိခဲ့ပါတယ်။ပဲခူးတိုင်းလက်ပံမျိုးနယ်တွေကရွာတရွာနဲ့ရန်ကုန်တိုင်းလက်ကူးမျိုးနယ်တို့ကအကြောင်းတစ်ကြောင်းမှာလည်းကိုဗစ်ရောဂါပိုးအစုလိုက်ကူးစက်တာတွေဖြစ်ပွားတာတွေ့ရပြီးတဲ့နောက်ကိုဗစ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုသက်ဆိုင်ရာကလှုပ်ဆောင်နေပါတယ်။ကျန်းမာရေးဝန်ကြီးဌာနကမြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်မလာအောင်ကာကွယ်ဆောင်ရွက်မှုတွေလုပ်နေတယ်လို့ပြည်သူတွေကိုလည်းကိုဗစ်စီးကန်းတွေအတိုင်းလိုက်နာကြဖို့တိုက်တွန်းနေပါတယ်။ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဇွန်လ16ရက်ည8နာရီထုတ်ပြန်တဲ့စာရင်းအရမြန်မာနိုင်ငံအတွင်းမှာတက်ခွဲနမူနာ3500ကျော်စစ်ဆေးတာမှာကိုဗစ်အတည်ပြုလူနာသက်355ဦးရှိခဲ့ပါတယ်။မြန်မာနိုင်ငံမှာစုစုပေါင်းကိုဗစ်ရောဂါဖြစ်ပွားသူလက်ရှိမှာ 14,600 ကျော်ရှိပါတယ်။သေဆုံးသူစုစုပေါင်းကတော့3350ထက်မနည်းရှိပါတယ်။ပြန်လည်ကောင်းမွန်လာတဲ့သူကတော့ 13,000 ကျော်ရှိပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်မြဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့တောက်ကြနေမနေ့ကအစည်းအဝေးတွေကိုသွားရရှင်နေနားဆင်ရှုစားနေရတာဖြစ်ပါတယ်ခင်ဗျာ။ VOA နဲ့ RFA သတင်းဌာနတွေပူးတွဲတင်ဆက်နေတဲ့လူမှုမေးဆွေရုပ်သံအစီအစဉ်ကို Facebook, YouTube မှာရောဂျူဒုစလောင်းကပါစမ်းသပ်ထုတ်လွှင့်ပေးနေပြီးမို့စောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပါမယ်။အရင်ဦးဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ်။စစ်ကောင်စီလက်အောက်မှာလာအနေငယ်နေရတာဟာကိုဗစ်ကာယောဂါဒဏ်ကိုတစ်နှစ်ခံရတာတဲ့ဆိုပါကြောင်းနိုင်ငံကုမ္ပဏီတွေရဲ့စစ်တမ်းမှာဖော်ပြထားတာကိုဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
။အာဆီယံအသင်းဝင်10နိုင်ငံရဲ့ဒီနေ့စီမောရေးအခြေအနေကို ADB အာရှဖွံ့ဖြိုးမှုဘဏ်ကသုံးသပ်တဲ့အခါမှာမြန်မာနိုင်ငံတစ်ခုသီးသာဆောက်ရုပ်ကျဆင်းနေတာတွေ့ရပါတယ်။တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုမှာဘရူနိုင်းက 2.5 ရာခိုင်နှုန်းသာတိုးတက်ပြီးဗီယက်နမ်က 9 ရာခိုင်နှုန်းနဲ့တိုးတက်မှုအမြင့်ဆုံးဖြစ်နေပါတယ်။မြန်မာကတော့ 10 ရာခိုင်နှုန်းအနှုတ်လက္ခဏာပြပြီးဆုတ်ယုတ်ကျဆင်းနေပါတယ်။မြန်မာနှစ်စဉ်တိုးတက်မှုနှုန်းဟာ2019မှာ 6.9 ရာခိုင်နှုန်း2020မှာ 3.3 ရာခိုင်နှုန်းရှိခဲ့ရာကစစ်အာဏာသိမ်းလို့ကျဆင်းသွားရတယ်လို့ ADB ကဆိုပါတယ်။ကိုဗစ်ရောဂါကြောင့်စီးပွားရေးလုပ်ငန်းအများအပြားရပ်ဆိုင်ထားလိုက်ရတဲ့အတွက်နိုင်ငံတိုင်းလူလူစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေပါတယ်။အာရှစီးပွားရေးတိုးတက်မှုနှုန်းဟာ2ရာခိုင်နှုန်းနဲ့3ရာခိုင်နှုန်းအကြားမှာရှိပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ရောဂါအပြင်စစ်အာဏာသိမ်းရောဂါပါခံစားနေရတာမို့တိုက်ပီစီးပွားရေးဟာ10ရာခိုင်နှုန်းကျဆင်းမယ်လို့ ADB ကခန့်မှန်းပါတယ်။စစ်အာဏာသိမ်းမှုကြောင့်မြန်မာစီးပွားရေး10ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိကျုပ်ဝင်သွားနိုင်တယ်လို့ကမ္ဘာပံကခန့်မှန်းတာပါတယ်
။ကိုဗစ်ရောဂါပြန့်ပွားမှုကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တိုးတက်ရမယ့်အစားကြာစင်းဆုပ်ယုပ်သွားပါတယ်။အခုတော့စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့ကမ္ဘာပံကမြန်မာပြည်ထောက်ပံ့မှုတွေကိုရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်။ကိုဗစ်စီးပွားရေးနလန်ထနိုင်မှုအတွက်ဒေါ်လာတန်350ထောက်ပံ့ဖို့ကမ္ဘာပံကမနစ်ကသဘောတူခဲ့တာပါဂျပန်အစိုးရကလည်းကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းကြောင်းမတ်လမှာကြေညာပါတယ်ဂျပန်ကုမ္ပဏီပေါင်း450လောက်မြမကုန်ထုတ်လုပ်ငန်းကဏ္ဍမှာလုတ်ကင်နေတာကြောင့်ဂျပန်ပါဝင်မှုဟာတိတာထင်ရှားပါတယ်ဂျပန်နောက်ဆုတ်သွားတာကိုတရုတ်ကအခွင့်ကောင်းယူပြီးမြမနိုင်ငံမှာပုံမိုးရင်းနှီးမြှုပ်နှံလာနိုင်ပါတယ်စစ်တပ်ရဲ့အာဏာသိမ်းရောဂါဟာနိုင်ငံသားကုမ္ပဏီတွေကိုထိတ်လန့်စေတာမို့တရုတ်အတွက်အခွင့်ကောင်းလို့ဖြစ်နေပါတယ
်။မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးကြတဲ့အမေရိကန်၊ဗြိတိန်နဲ့ကနေဒါကတော့စ ဒီလုပ်ငန်းကိုအရေးယူတာဟာအထက်ရောက်ဆုံးဒဏ်ခတ်မှုဖြစ်ပါတယ်။
တဘာဝဒံဝင်တဲ့ရေနံလုံငန်းမှာတိုးတွန်းတဲ့ရှက်ဘရွန်ကပေးတဲ့ဒေါ်လာတွေကိုစစ်ကောင်စီမတုံ့တန်အောင်လုပ်ဖို့ကလည်းအရေးကြီးတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။တန်ခတ်အရေးယူတဲ့ကာလမှာမြန်မာနိုင်ငံမှာယင်းနည်းနေတဲ့နိုင်ငံသားကုမ္ပဏီတွေဘယ်လိုဆက်လုပ်မယ်ဆိုတာကလည်းစိတ်ဝင်စားဖို့ကောင်းပါတယ်။မတ်လအထိသွင်းကုန်60ငါးရာခိုင်နှုန်းပို့ကုန်45ငါးရာခိုင်နှုန်းကြာဆင်းသ ဆယ်သင်းကစစ်တမ်းကောက်ယူပြီးအစီရင်ခံစာတွေထုတ်ပြန်ထားပါတယ်။မင်းမြန်းတဲ့ကုမ္ပဏီ394ခုနဲ့ကျော်မှာနိုင်ငံခြားကုမ္ပဏီက3ဆချောက်ခုနဲ့မြန်မာကုမ္ပဏီက52လီခုပါဝင်နေပါတယ်။အဲ့ဒီထဲမှာဂျပန်က132ခုပါဝင်ပြီးအနောက်တိုင်းက132ခု၊အိန္ဒိယ2ခုနဲ့တောင်ကိုရီးယား2ခုပါဝင်ပါတယ်။ဒီကုမ္ပဏီတွေဟာ2020တနှစ်လုံး
ကိုဗစ်ဒဏ်ခံရပေမဲ့အခြေအနေမပြတ်အောင်ထိန်းသိမ်းထားနိုင်ခဲ့တာတွေ့ရတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ခီးတဲ့လုပ်ငန်းကလွှဲရင်အလုပ်ရဆန်းလိုက်ရတဲ့ကုမ္ပဏီဟာမရှိသလောက်ရှားပါတယ်လို့ဆိုပါတယ်။2021ဇန်နဝါရီလရောက်တော့ကုမ္ပဏီအများစုကလက်ရှိအခြေအနေကိုဆက်ထိန်းပြီးလုပ်ငန်းတိုးချဲ့နိုင်မှုစီမံချက်တွေလှုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ဖေဖော်ဝါရီလဆင်းအနာသိမ COVID yoga dan kaya rade, poso de lo comuni duega piovale. When we loa, machido lo longa, yasalayare, comuni due, miavia lavade. Se ana pemuja, when we jasinido, sele yati nebu udue, a lotomagu, laza, shopira muri shi lavade. A lotoma shopita le miavia lavade. Dabi me dinicoma, nangae siwai, a chene kong lam lalu. ສ້າງຈີ້ນີ້ແດ່ກົມພະນີດ້ວຍແລ້ວອະຍາຊິຊິວ່າແດ່ອົກໂຕບາລາລောက်ມາອະເຈນີ້ກ້ອງລາບູ້ສອຍເນາະລົງງານອ່າລົງຍັດໄຊພີຕົກກວ່າແມ່ກົມພະນີດ້ວຍໂຕບွားລະໄນແດ່ລູ້ໄນງາຈາກົມພະນີຊິດຕັ້ນມາລົງຕັດຕາວ່າແດ່ຄະຍາ
ຜູ້ອົງຄິນແຍ່ຕົງແຕ່ເຈັກໂນ້ຊິນຫຍາບີອຄຸດຄາເຮົາອູ້ວິນມິນແຍ່ຈ້ານມາຍີຄະນະຜິດໄປແດ່ຄະຍາ ဒီတစ်ပတ်မှာကိုဗစ်ဗီဇာပြောင်းပို့မျိုးကွဲတစ်တေကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်။ကုသရောဂါဗီဒကျွမ်းကျင်သူကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းစိုးနိုင်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်။ဟုတ်ကဲ့ကုသရောဂါကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးခင်ဗျာ။
ကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကိုဗစ်ဗီဇာပြောင်းပို့မျိုးကွဲတဲ့အပြင်အခုဒီတကမ္ဘာကိုချင်းချောက်လာနေတဲ့အိန္ဒိယကပို့မျိုးကွဲတဲ့လေပါလာတော့တွေ့ရတဲ့အခါကျတော့နောက်ဒီတွေ့တဲ့ဒေသတွေကလည်းဒီမျက်စက်အပြင်ပေါ့နော်ဒီတခြားမျိုးကြီးတွေဖြစ်တဲ့မန္တလေးရန်ကုန်ထိပါတွေ့လာရတဲ့အနေအထားမှာဒီလူတွေဘက်ကနေပြီးတော့ကာကွယ်ရေးတွေကိုပုံမှန်ဒီလုပ်နေကြ
မတ်ပတ်တဲ့နှကောင်စီတက်တာနောက်လက်စေးတာခက်ခွာနေတာဖြင့်တခြားရောဘာတွေတတိတာလို့ဆောင်ဖို့အတွက်အမြန်အကျန်ပြည့်စင်တယ်။အဓိကကတော့ကျွန်တော်ကဒီပိုင်းလေးကတော့အရေးတဲ့ကြီးရယ်ပေါ့နော်ဆရာ။အဲ့တော့ဒီကျွန်တော်ကဒီကိုဗစ်နဲ့ပတ်သက်လာရင်နံပါတ်၁ကတော့ကာကွယ်တဲ့အပိုင်းပေါ့။နံပါတ်၂ကတော့ထိန်းချုပ်တဲ့အပိုင်းပေါ့။နံပါတ်၃ကတော့ကုသတဲ့အပိုင်းဆိုပြီးအဓိကအရေးကြီးတဲ့အပ 1.8 million lao bo no lu chano ai lao thi chano thu pe nai ngai de ni ta bo a lo di ha o pyan chi dai de ka di covid chi ye di effectiveness bo di mu yin covid strain so yin no more than 90% lao da efficacy chi de kana alpha ne b117 bo no alpha strain so yin 76 lao ka we pi lo kana delta strain so yin more than 60% ka we pi nai ne so da totoe yi ka we zi ye thi yaw mu ba le
ที่นี่ดีเนี่ยนี่ทางเราจะเรื่องการเวรที่ทุนเนี่ยลงเงินนี่มาเลยจะรู้บุบบังเปล่าเงินดีอดีทุนเนี่ยเงินในวุ่นวายวะเนาะบางทีการเวรที่สุดอะฟิตติปัสสันแท็กกูการเวรที่ไหนอยู่เว้ยเพราะอยู่ด่าการเวรที่ต้องมาสะสมเงินนี่ทั้งชีวิตวะเนาะจะรู้เนี่ยเส้นในใจทุนนี่เลยจะดีกว่าการเวรที่สุดเองนะคุณอาจจะฟิตติปัสสันตั้งชาเลยเว้ยที่เอฟเฟกต์เนี่ยสังสีอะวะเนาะ
โอเคใช่
แล้วอย่าที่การเวลามุ่งเจ็บบาดเจ็บเจ้าจริงๆเลยใช่ไหมดีมาสเตจที่เป็นข้อความนี้จริงบอกที่อะไรอะไรไม่ได้มาที่เราเลยจ้ะแล้วดีมาสเตจเดี๋ยวอะไรเนื้อตรงตรงมาบ้านนั่นสิแค่ผู้รู้เองใครจะเก่งนั่นเชื่อเชื่อครับนั่นเชื่อเชื่อบอกแต่ตรงนู้นสิ่งที่จะจัดการผู้รู้เราบอกน้องมีสิ่งที่เราไม่อยากบอกที่เขาจะดีไวรัสก็เราไปดูว่ากูเส้นตรงนี้เนี่ยจะว่าน้องนับมาสเตจใช่ไหมดีมาสกูพ่อเวงไงเนี่ยนี่ท่าเราดีไวรัสมันไม่ใช
ตัวเนี่ยตัวเองดีที่ตัวคือกล้วยก็อะไรบ้างเนาะไอ้เราดีเล็กกูสักแค่ไหนใครจะที่นี่ก็อะไรตัวดูมีอุปสรรคเป็นจังๆที่ประเทศกับมันแค่ไหนก็ที่ไอ้การจะดีบาลานซ์เกิดมาว่าอยากจะรู้ได้จุดเท่าไหร่อะไรเวลาที่ยาวเดนาทีช่างสูงสูงยาวเลยบ้างเนาะไอ้เราเนี่ยเนี่ยมันแต่ทำอะไรตัวเองมันเสียหนึ่งอยู่วิ่งยาวเสียจังๆที่เราแต่ในเรื่องนี้อุดเนี่ยดูช็อกปีกว่าคัดกว่าคนนี้เลยตัวเองก็น่าดีอินเฟคเต็ดบ้างเนาะที่ว่าก็บู ကျွန်တော်ကဒီကာကွယ်ဆေးထိုးပြီးသူတွေအနေနဲ့ရောကာကွယ်ရေးဘယ်လိုလုပ်တင်တာနဲ့ပတ်သက်ပြီးတော့ပါအကျဉ်းချုပ်ချင်နေဆိုင်အရေးကြီးတဲ့ချက်ကကာကွယ်ဆေးထိုးပြီးရင်လည်းကာကွယ်ရေးနည်းလမ်းတွေကိုဆက်လက်လိုက်နာဖို့လိုရပါတော့ပါဆိုကာကွယ်ဆေးထိုးပြီးရင်လည်းကာကွယ်ရေးနည်းလမ်းတွေကိုဆက်လက်လိုက်နာဖို့လိုရပါတော့ပါဆိုကာကွယ်ဆေးထိုးပြီးရင်လည်းလူတွေမှာ ကမ်းပေါင်းပေါ့နော်ပရိုတက်ရှင်ရရတယ်သူ့မှာယောဂကျင်းနေတဲ့ဖြစ်ဖို့အတွက်ကတော့ခွေးနဲ့နဲတယ်ပေါ့ဒါပေမဲ့သူကနေဆက်ပြီးကယ်ရီယာဖြစ်လာမှာဖြစ်လာတဲ့ဆက်လက်ပြီးလေ့လာနေပေါ့သူကနှာခေါင်းမှာမျက်စိနဲ့ကြည့်ရင်ဘယ်လိုမှမြင်နိုင်တဲ့အမှုကနှာခေါင်းမှာကတ်သွားတယ်အဲသူကမတ်မတက်သားလို့ဆိုတော့ကတ်သွားပေါ့နော်တကယ်ကတ်သွားတယ်ဒီနှာခေါင်းပဲဆက်ဒီချူချူတွင်းနေတယ်ဒါ ကျွန်တော်ကဘာမှမမြည်သည့်ကာကွယ်စရာမှာယောဂတခုဟန်သက်ပါဆန်ကာကွယ်နိုင်ပါတယ်ဆိုအာမခံခြင်းနဲ့ထုတ်လိုက်ရတဲ့ကာကွယ်ပေးမှုရှိနေပြီဗျာအဲလိုကျွန်တော်တို့ကတကူလာရလဲဖြစ်နိုင်တယ်ပြင်းထန်တယ်ဖြစ်နိုင်ဖို့
ဒီအားကိုကျွန်တော်လိုက်နာဖို့လိုတယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုဒီအိန္ဒိယမျိုးကွဲတဲ့ကြာကြာကဒီချိန်မျိုးကွဲတဲ့အယ်ဖာအပါဝင်ပေါ့နော်တခြားမျိုးကွဲတဲ့တွေနဲ့ဘယ်လိုအဓိကကွာတာကိုတွေ့ချရလဲဆရာကြီးဒီဒေါ်တာရဲ့သဘောကသူက90%ကတော်တော်လေးကိုမြန်တယ်ကျွန်တော်ကဒီအယ်ဖာဝင်ဆိုရင်ကျွန်တော်မူရင်းတဲ့90%ကိုတော့တတိယဖြစ်ပြီးပါဆန်ပုံမြန်တယ်အဲ့နောက်ထပ်
င်ကျွန်တော်တို့ဒီအင်ဒိုဆက်တင်နေမှာလေအလုံးပိတ်ခန်းတွေလေဝင်လို့တော့မကောင်းတဲ့ခန်းတွေမှာအစားတစိမ့်နေနဲ့တူဒီအကာအကွယ်မရှိဘဲနဲ့အချင်းကြကြလုံးဝမနေတဲ့ဘူးအကာအကွယ်ရှိလို့မက်ဆက်မယ်ဆိုရင်တော့မှတခြားလူတွေနိမိကက်ကက်မနေတဲ့ဘူးလက်ကိုပြန်ဖေးတဲ့နဲ့တက်နိုင်နေများခောက်ခေါက်ဝနေတဲ့အကာအကွယ်ကိုအပြည့်ဝယူတဲ့လေဒါဟုတ်ကျွန်တော်တို့ကလည်းဖြစ်နိုင်ရဲဆိုတော့ကမ္ဘာကျမရေးဖွဲ့ရလဲတာသူကလက်ခံထားတဲ့အနေအထားရှိရပါတော့ပို့ပြီးတော့ကျွန်တော်တို့လေထားဖို့လိုပါလေအဲ့တော့လေဝင်လေထွက်ကောင်းတဲ့နေရာလေဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာကူးဆက်ခံရလို့ရှိရင်အန္တရာယ်ကြီးနိုင်တဲ့ဒီတက်ကြီးတွေအပေါ်ပေါ့နော်သူတို့တော်တော်ဘယ်လိုအကြံပြုချင်လဲဆရာကြီ
းအပြင်ထွက်လေထွက်တာရှိတဲ့လူတွေအားလည်းဖြစ်နိုင်ရင်ဒါအိမ်မှာကုနာယောဂခံရှိတဲ့လူအသက်ရွယ်ကြီးနေတဲ့လူတွေနဲ့အိပ်ပြီးနီးနီးကပ်ကပ်နေတယ်သူမင်းစားရင်တော့အတူတူနည်းနည်းသေးဆိုင်မစားသေးဘူးပေါ့ဆရာကြီးဘာကြောင့်လဲဆိုတော့ကိုယ်ကတဲလာလူရှိရင်အသက်ကလူကြီးကိုဝင်သွားရင်ตุ้มอ่ะดูดีเดลต้าปูซูราเสียดิแอลฟาได้ปูซูราแอลฟามาซีเวอร์ดิเส้นทางหมู่บ่เสียปูเนี่ยเลยโจ้ออกแต่กูตึกอเน่บ่เนาะกูเอฟิเดนซ์ก็ชาเลยอ่ะทําไมเดลต้าวินเนาะเส้นทางหมู่ปูပြီးတော့အရှိတယ်ဆိုတာကြီးကတော့တွေ့နေတာများတဲ့အနေထားပါเนาะသူချင်းဒီကျွန်တော်အိန္ဒိယချစ်တင်တွေကိုပြန်ကြည့်အဲ့တော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်ပူပြီးတော့တတိထားပြီးကိုကူကာကွယ်သလိုကိုမိသားစုကိုလည်းကာကွယ်ပေးဖို့လိုပါရဲ့ဘလူးမှာတော့ဆရာရဲ့ COVID-19 ပိုးကြီးကိုနှကောင်းမှာကပ်ပြီးတဲပြီးတော့အိမ်ကိုပြန်ပြန်လာဖို့ပေါ့နော်အဲ့တော့အဲ့လိုပြန်ရင်ကိုကလည်းနှကောင်းအိမ်ရောက်တဲ့ဆန်းကျန်တော့ချွတ်မယ်နှကောင်းကင်ပြီးမယ်ခြားပစ္စည်းကင်ပြီးမယ်မိသားစုဝင်တွေကသူကင်တဲ့ပစ္စည်းလာကင်တယ်နှကောင်းပြန်ကင်တယ် ဝင်သွားမှာပေါ့နော်အဲ့ဒီပြင်ကနတရားတာဆိုရင်တော့အိမ်ထဲမှာအလုံးပိတ်ပြီးတော့အဲယားကုန်းနေမှာနေနေဆိုရင်ဒီသားစုလိုက်အောင်ကူးတက်နိုင်တဲ့နေရာရှိ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဒေါက်တာတန်းနိုင်စိုးနဲ့ဦးဝင်းမင်းတို့ဆွေးနွေးတင်ဆက်သွားတဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ထပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်ဝေါ်လီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့အရှိတောင်ပိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားအစည်းအရုံးဖို့မှာကန့်ကွက်စာပို့ပါတယ်။ချင်းပြည်နယ်ချန်တလန်မြို့နယ်မှာစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF တို့အကြားတိုက်ပွဲကြောင့်ရာနဲ့ချီတဲ့ဒေသခံပြည်သူတွေအိန္ဒိယနိုင်ငံကိုတိမ်းရှောင်နေကြရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့မှာဌာနေပြည်သူစစ်ကနေတပ်သားဖြစ်ကောက်ယူနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျွန်မကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့နယ်ဝါလီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့အတွက်စစ်ကောင်စီရဲ့အရှိတောင်တိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားစီယုံဘဟုကိုဇွန်လ23ရက်နေ့ရက်စွဲနဲ့ကန့်ကွက်စာပေးပို့လိုက်ပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO တပ်ဖွဲ့ဝင်တွေဟာမြဝတီမြို့နယ်ကနဲလေးမော်ခီလမ်းပေါ်မှာတရားဆောက်လို့ရေးတမား39ဦးကိုဖမ်းဆီးခေါ်ဆောင်ပြီး25ဦးကိုတပ်ဖြတ်လိုက်တဲ့ဖြစ်စဉ်မှာပါဝင်နေတဲ့သူတွေကိုအရေးယူဆောင်ရွက်ဖို့အတွက် KNU ဘက်ကကူညီပေးဖို့စစ်ကောင်စီပေးပို့တဲ့ကန့်ကွက်စာမှာဖော်ပြထားပါတယ်။အဆိုပါလမ်းလုတ်သားတွေဟာအပြစ်မဲ့အယက်သားလမ်းလုတ်သားတွေမဟုတ်ပဲနယ်မြေစိုးမိုးရေးနဲ့ဒေသတွင်းစုံစမ်းထောက်လှမ်းပြီးအချက်လက်ပေးပို့ဖို့အတွက်စစ်ကောင်စီကလွှတ်ထားတဲ့တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ KNDO စစ်ဦးစီးချုပ်စောနယ်ဒါမြကပြောထားပါတယ်။အဲ့ဒီဒေသမှာ KNU ထိန်းချုပ်နယ်မြေဖြစ်ပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမလုပ်ဖို့ KNDO ဘက်ကမကြာခဏတတိပေးတာတွေလည်းရှိနေပါတယ်။
ချင်းပြည်နယ်ထံတလားမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းကစပြီးအာဏာသိမ်းစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲဖြစ်ပွားမှုတွေကြောင့်ရန်နဲ့ချီတဲ့ပြည်သူတွေဟာတစ်ဖက်နိုင်ငံအိန္ဒိယနိုင်ငံမြစ်ဆူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ထံတလားမြို့နယ်ထက်ကပြည်သူရောက်300ကျော်ဟာချင်းပြည်နယ်နဲ့ဆက်ဖြစ်တဲ့မြစ်ဆူရန်ပြည်နယ်ဂျန်ဖိုင်းခရိုင်ပေါ့ကွန်ဖာဖိုင်းနဲ့ချောင်းတွေ့ကျေးရွာတို့တွေမှာစစ်ပေးရှောင်နေကြရပါတယ်။မြစ်ဆူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ပေးရှောင်အရေးနဲ့ပတ်သက်ပြီးမြစ်ဆူရန်ပြည်နယ်ဝင်ကြီးချုပ်ပူဆိုရမ်ထန်းနာနဲ့ဒေတာတွင်ဩစာတက်ကီမှအကြီးဆုံးအဖွဲ့အစည်းဖြစ်တဲ့မြစ်ဆိုးရုံရဲ့အတင်းဝိုင်းအမေတို့ဆွန်လ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးစစ်ပေးဆောင်တွေကိုကူညီထောက်ပံ့ပေးဖို့ပန္နာငွေလျာထားပြီးဖြစ်တယ်လို့မြစ်ဆူရမ်ပြည်နယ်ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်
။ရခိုင်ပြည်နယ်မှာယခုရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွာသွန်းပြီးလေပြင်းတက်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခတွေစခန်းတွေမှာနေထိုင်ရေးအတွက်အခက်အခဲကြုံနေကြသလိုကျန်းမာရေးအတွက်ပါစိုးရိမ်နေကြရတယ်လို့သိရပါဗယ်။အခုလိုအခက်အခဲဖြစ်နေတဲ့စခန်းတွေကတော့ရတိတောင်၊ဘူးရီတောင်၊ကြောက်တော်၊မြောက်ဦးနဲ့မြေပုံအပါဝင်မြို့နယ်6ခုကဒုက္ခတွေစခန်းတွေမှာဖြစ်တယ်လို့ကူညီပေးနေသူတွေကပြောပါဗယ်။ဒုက္ခတွေတွင်နေထိုင်တဲ့အဆောက်အဦတွေဟာပုဂ္ဂလိကအလူရှင်တွေရဲ့အကူအညီနဲ့ဝါဒဏိတွေနဲ့ဆောက်လုပ်ထားတာဖြစ်တယ်လို့နနစ်ကြော်ကြလာပြီးဖြစ်တဲ့အတွက်ပျက်စီးမှုတွေကြောင့်အမောမလုံတာနဲ့ရေရှမ်းမှုတွေဖြစ်ပေါ်နေတဲ့အတွက်ကလေးနဲ့တက်ကြီးပိုင်းတွေကူးစက်ရောဂါဖြစ်မှာကိုလည်းစိုးရိမ်နေရတယ်လို့မြောက်ဦးမြို့နယ်တင်ညိုစခန်းမှာနေထိုင်သူကိုအောင်မြင့်ကပြောပါတယ်ရခိုင်ပြည်နယ်မှာအစိုးရစစ်တပ်နဲ့ AA တို့အကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူနှစ်သိန်းနီးပါးနေရာကနေစွန့်ခွာကြရပြီးအခုခါတိုက်ပွဲတွေရပ်တန့်နေတာ၈လနီးပါးရှိနေပြီဖြစ်တဲ့အတွက်နေရာပြန်သူတချို့ရှိပေမဲ့လုံခြုံရေးစိတ်မချရသေးတဲ့အတွက်အများစုဟာနေရာမပြန်ဘဲဒုက္ခတွေစခန်းတွေမှာရှိနေကြပါတယ်
มุมบินเนี่ยยิ้มอยู่ในอ่อมิตายักกว่าอลากันเนี่ยจังสีมาสุนันเสรียันเนี่ยเนี่ยตัวนั้นจังสินเชียงมาเกลือเดือดแล้วมาบอกาลังชิมปีเนี่ยยิ้มยิ้มพานาอุดรนับปีขันยาบีตะอุกันเนี่ยมาไปชิมมีเตี๋ยวสงด้วยบาร์เลยนัดที่มาปีขันยาเนี่ยยิ้มยิ้มพาตะอุกันเตี๋ยวสงด้วยรับพี่ปียักกว่าโอชูเยมูกาโรเล็บมาตั้งนัดยันที่มันบีโรมอร์มยันสิเสียอยู่มาสีว่ากูตาขันยาราพี่ปีมีลานเส้นงานยันนี่เกรงกาเอ็ดยักกว่าโอชูเยมูกูเล็บปีปงเน ပြည်တွင်းခဲ့ပေမဲ့ပေါက်ကွဲခြင်းမရှိဘူးလို့ဒေတာခန်တွေကပြောပါတယ်။ရေးမြုံနယ်တွင်အီဘီလာနောက်ဆုံးအပတ်ကနေအခုထက်ထိပုံပေါက်ကွဲမှုလက်ပြုံပစ်ခံရမှုဆန်ငါးကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။
ချမ်းပြည်မြောက်ပိုင်းလာချိုးမြို့နယ်ထမမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့တွေဖြစ်တဲ့တအန်းပလောင်တပ်ဖွဲ့
MNDA ကယွာကိုပြန်ပို့ပေးပြီးအစားထိုးလူနေရောက်ပြန်ပို့ပေးဖို့ဆင့်ဆိုသွားကြောင်းနဲ့ပြန်မပေးရင်ယွာအထိဝင်ယူမှာဖြစ်ကြောင်းအုတ်ချုပ်ရေးမှုကိုပါဖန်ဆီးသွားမှာဖြစ်ကြောင်းပြောဆိုသွားတယ်လို့အဖမ်းခံရသူတွေနဲ့ဆွေမျိုးတော်ဆက်သူတွေကပြောပါတယ်အလားတူမုံရော်တိုက်နယ်ထဲကအုတ်စုခနစုမှာတော့အုတ်ချုပ်ရေးမှုတွေကိုအလုတ်ကနားထားဖို့ KIA တပ်ဖွဲ့ကထုတ်ပြန်ထားတယ်လို့မုံရော်ဒေ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့မှာဒေသတွင်းလှုပ်ရှားနေတဲ့ဌာနေပြည်သူစစ်ကနေရွာသားတွေစီကနေတပ်သားတွေကောက်ယူနေပါတယ်တပ်သားတွေမပေးနိုင်သူတွေကိုတော့ပတ်စံပေးဖို့ပြောဆိုလာတာတွေလည်းရှိနေပါတယ်အတောင်းဆုံးကိုတည်ရအောင်နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
ဇွန်လ17ရက်နေ့ညနေပိုင်းကမန်ပန်ထန်နေပြည်သူစစ်ကကိုယ်စားလှယ်တွေကတန်ရံမြို့ရက်ွက်6ကရာအိမ်မှု12ယောက်ကိုဝင်းလောင်ပုံကြီးကျောင်းမြောက်ဘက်ရက်ွက်6ရိုးရာနတ်နန်းဝင်းအတွင်ခေါ်ယူသိမ်းဆုံးပြီးတပ်သား34ယောက်ကောက်ပေးဖို့ပြောဆိုကြောင်းဇွန်လ13ရက်နေ့မှာတော့ရာအိမ်မှုတဦးကကြန့်ခိုင်ရေးပါတီဝင်တဦးရဲ့နေအိမ်မှာရွာသားတွေကိုခေါ်ယူတွေ့ဆုံခဲ့တယ်လို့တန်ရံမြို့ခံအသက်30အရွယ်ဒီတဲ့အမျိုးသားတူကရှမ်းပါတာနဲ့အခုလိုပြောပါတယ်
။ဘယ်နဲ့မိကောက်ပါအင်းနဲ့ပြန်လာတာလဲ
။ကျော်သားတွေကိုကြံ့ခံရေးပါတီဝင်တူရဲ့နေအိမ်မှာခေါ်တွေ့တယ်။15ရင်းနေမှာလူမပေးနိုင်ရင်စတားတယောက်အတွက်30ပေးလဲရတယ်လို့အဲ့ဒီကြံ့ခံရေးလူကြီးနဲ့ယာယီမှုကပြောတယ်ဗျ။ဒါမဲ့နေမြေတစ်ခုနဲ့တစ်ခုကပိုက်ဆံကောက်လာခြင်းတော့မတူဘူး။ကျွန်တော်နေမြေမှာတော့တအိမ်ကိုပိုက်ဆံ5000ဆက်ရတယ်။အချိန်အရန်ဤကတော့ရွာသားတွေအရန်ဒုက္ခရောက်တော့ဗောဗျာ။
တန်ရံမြို့မှာတမတော်အပါဝင်တိုင်းသားလက်နက်ကင်တပ်ဖွဲ့ပေါင်းစုံနဲ့ထားနေပြည်သူစစ်တွေပါလှုပ်ရှားနေပါတယ်။အခုတန်ရံရက်ွက်6အတွက်တပ်သား34ဦးကိုဇွန်လ15ရက်နေ့မှာအပြေးပို့ပေးဖို့တောင်းတာကတော့မန်ပန်ထားနေပြည်သူစစ်တပ်ဖွဲ့ဖြစ်ပါတယ်။တန်ရံမြို့ကရက်ွက်အုပ်ချုပ်ရေးမှူးတဦးကတော့အခုလိုပြောပါတယ်
ရက်ွက်6ကြတော့ခုနလေးပြီပေါ့တော့မန်ပန်အေလီယာဖြစ်တဲ့အတွက်မန်ပန်ကမှကူညီမယ်ဆိုလို့ရှိရင်တော့သူတို့ကိုအဆင်ပြေမယ်ပေါ့နော်။ဆိုတော့လူထုတဘောကားကိုတောင်းဆိုတော့ပေါ့နော်။ဒီမိဖစကားနားမထောင်တဲ့ကလေးတွေရှိတယ်ညီမလေးနော်ဒီမှာပိစားတို့တခိုးတို့ဘာတို့ညာတို့အဲ့ဒါတို့လည်းဟိုဘီဒက်စ်ကိုထိမ့်ပေးစီချင်တာပေါ့နော်တခြားကြတော့ခူးရက်ွက်လုံးချုံရေးပဲပြန်လုတ်ကမ်းမဖြစ်တဲ့အဝေးခေါ်တော့မှမဟုတ်ဘူးပေါ့နော်ဘီဒက်စ်ကလည်းသူကတရားဝင်အဖွဲ့စည်းလေနော
်တန်ရန်မြို့နယ်ထဲမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တအန်းပလောင်အမျိုးသားလူမျိုးရေးတပ်ဖွဲ့ TNLA ကိုကန့်တမရော MNDAA နဲ့မန်ပန်ထန်နေပြည်သူစစ်တို့လှုပ်ရှားပါတယ်အဖွဲ့အစည်းတွေများတာကြောင့်တပ်သားတစ်နဲ့ထောက်ပံ့မှုတွေကိုနှစ်စင်ပေးဆောင်နေရတယ်လို့မြို့ခံတွေကပြောပါတယ်ရှင
်ဆက်ပြီးတော့မွန်ပြည်နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှုတွေအပေါ်ဒလန်အဖြစ်ပြစ်မှတ်ထားဆွဆွဲတိုက်ခိုက်နေတာတွေမဖြစ်သင့်ဘူးလို့အုပ်ချုပ်ရေးမှုကပြောပါတယ်စန့်ကျင်ဘက်အုပ်စုအနေနဲ့နိုင်ငံရေးဆန်ဆန်ကင်တွယ်တင့်တယ်လို့လည်းထောက်ပြကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
မူတော်မျိုးနဲ့နိုင်ထောင်ကြီးရွာမှာကျောင်းဆံမတွေ CDM မလုပ်တဲ့သူတွေပေါ့ဒလန်အဖြစ်ဆွဆွဲတာဟာမဖြစ်သေးဘူးလို့ကြီးရွာအုပ်ချုပ်ရေးမှူးဦးခင်မောင်သွေးကအခုလိုပြောပါတယ
်ကျောင်းတွေဝိတ်ထားတယ် CDM ဆံမတွေမရှိဘူးအဲ့ဒါတွေ့တဲ့နေရာရှင်းပြလိုက်ဦးခင်မောင်သွေးဥက္ကဋ္ဌကြက်ကြက်တတိထားအဲ့လိုမျိုးချင်းချောက်ပြီးတော့ line ပေါ်မှာအဲ့ဒီကျောင်းနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြဖို့လိုတယ် CDM လောက်တာမလောက်တာကသူတို့ရဲ့ဆုံးဖြတ်ချက်ပဲလေ။ဟောဒီမိုကရေစီသွားတဲ့နိုင်ငံတစ်ခုဟာရင်ကျမှုမတူတာတွေ၊ပ ဖြစ်ပြီးမှမတူတာတွေကိုလက်ခံဖို့လိုတယ
်။ NLD ဆိုရလက်ထက်ကလေးကနိုင်ငံကြီးရွာအောက်စုအများတူတူဆန္ဒနဲ့ကြီးရွာအောက်ချုပ်ရင်မှုဖြစ်ရွေးချယ်တာဝန်ထမ်းဆောင်လာခဲ့တဲ့ဥက္ကမထွေကိုလက်ရှိစစ်ကောင်စီလက်ထက်မှာအောက်ချုပ်ရင်မှုဖြစ်ဆက်လက်ပြီးတာဝန်ဆက်ပေးအပ်ခဲ့တာပါ။မွန်ဆန်ရေးဆရာ၊ကပြားဆရာ၊မွန်ပြည်သစ်ပါတီဝင်ဟောင်းနဲ့မွန်မျိုးသားအရေးနှုတ်ရှားနေတဲ့မွန်စောနယ်ခေါ်ဥက္ကမထွေအပေါ်စကြင်ဘဲအောက်စုအနေနဲ့တလန်လို့တတ်မှတ်ပြီးအကြမ်းဖက်မှုတွေမလုပ်သေးဘူးလို့မွန်ညင်းကြီးရေးပါတီပြောခွင့်ရပုံကိုနိုင်တလညီကပြောပါတယ်
။ကျောင်းသားတွေကျောင်းတက်ဖို့ဒါဝိုင်းပြီးတော့ဒါစီယုံရမယ်ဒီပြောဒီပြောဆိုပေးရမယ်ဆိုတာကဒါအုပ်ချုပ်မှုတိုင်းရဲ့တာဝန်ပေါ့နော်။မွန်စွန်တော်ကဘယ်တော့ဒီဇလန်ဆိုတဲ့ပုံစံမျိုးဒီကတော့စကြင်ဘက်အုပ်စုတစ်ခုအနေနဲ့ပေါ့နော်ဒီအပြန်ဖက်မှုတွေကြတော့ဒါမလုပ်သေးဘူးလို့မြင်တယ်ပေါ့နော်။
အောက်ချုပ်ရည်မှုတွေမှာဒလန်လိုအဖြစ်ဝလှောက်ရှားပေးနေတဲ့ပုံကူတွေရှိနေတယ်လို့မိမိခံယူခြင်းနဲ့ရရွာကောင်းကျိုးတည်ပွင့်နေတဲ့ပုံကူတွေလည်းရှိကြတယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကအခုလိုယူဆပြောဆိုပါတယ်။အ
ောက်ချုပ်ရည်မှုတချို့ကတော့ဒေသနာဝါသနာရင်းခံတဲ့သူတွေတာသူရက်ပွဲသူကြီးရွာကောင်းကျိုးတွေရည်ရွယ်တော့တစ်ခါတော့ထောက်ခံကြလို့တစ်ခါရသိခြင်းလို့ကျွန်တော်မျိုးမဟုတ်ပဲနဲ့ဟိုရရွာအတွက်ကိုတတော်စနေရာနေပြီးတော့ကုညီကျင်တဲ့စိတ်နဲ့ပဲတချို့ကလည်းပါရတယ်ပေါ့နော
်လက်ရှိမှာတော့နိုင်ငံတော်ဝန်မြို့ပေါ်ရက်ွက်နဲ့ကြီးရွာအောက်ချုပ်ရည်မှုတော်တော်များများကဒလန်ဖြစ်တတ်မှတ်ခံနေရပြီးအမည်မသိကနတ်သမားတွေရဲ့ပြစ်ခတ်လောက်ကျန်ခံနေရတဲ့တရင်တွေကတော့နေ့စဉ်နဲ့အမျှကြားသိနေရပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မြောက်ရီမြို့နယ်ဝါလီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့စစ်ကောင်စီရဲ့အရှိတောင်တိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားအစည်းအရုံးဗဟိုကိုကန့်ကွက်စာပေးပို့လိုက်ပါတယ်။ချင်းပြည်နယ်ထန်တလန်မြို့နယ်မှာပြည်ခဲ့တဲ့ရက်ပိုင်းကအာဏာသိမ်းစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ယာနဲ့ချီတဲ့ဒေသခံပြည်သူတွေအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးတင်းချောင်နေကြရပါတယ်
။တရက်ရှင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းချိဆိုင်ဗီအိုင်နန်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုကြာသာပရိနိညာတိုင်းနဲ့တောက်ကြနေမနဲ့တိုင်းမှာပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်မှပေးစာများကဏ္ဍမှာတေးသချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားနိုင်မယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00နာရီကနေ 10:00 ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925/32တို့မှာဖမ်းယူနားဆင်ပါအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးတက်ကပြောပြပေးပါအောင်ဗျာ
မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အုပ်ချုပ်မှု Editor American နိုင်ငံသား Daniel Fenster ကိုကျေးဇူးပြုနေမှာရုံးထုတ်ခဲ့ကြောင်းနဲ့အခုချိန်ထိအမေရိကန်ကောင်စီရုံးအရာရှိတွေကိုသူနဲ့တွေ့ခွင့်မပေးသေးဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပြောပါတယ်။သူကိုတက်မတော်ပြိုကွဲအောင်လှုပ်ဆောင်မှု99ကကြီးနဲ့တရားဆွဲဆိုထားတာဖြစ်ပြီးသူ့လိုအလားတူ99ကကြီးနဲ့တရားဆွဲဆိုခံရတဲ့နောက်အမေရိကန်နိုင်ငံသားတဦးဖြစ်တဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုမမောင်ထွေးခေါ်ကိုနေတန်မောင်ကတော့တနင်္လာနေ့မှာပြန်လည်လွတ်မြောက်လာတာဖြစ်ပြီးအခုအမေရိကန်နိုင်ငံကိုပြန်ရောက်လာပြီလို့လည်းပြောပါတယ်။ရန်ကုန်အင်းစိန်အချင်းတောင်မှာအဖမ်းခံရတဲ့ Daniel Fenster ကိုကျေးဇူးပြုနေမှာအထူးတရားရုံးမှာရုံးထုတ်ခဲ့တာဖြစ်ပြီးနောက်ရုံးချင်းကတော့ဇူလိုင်လ၁ရက်နေ့ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုံခြုံရေးတပ်တွေကနိုင်ငံတော်မှာအရက်သားတွေကိုဆက်လက်ဖိနှိပ်နေတာဟာကြီးမားတဲ့ဒေသရင်းရိုက်ခတ်မှုတွေကိုထပ်ပြီးဖြစ်လာစေတဲ့အတွက်နိုင်ငံတကာကလည်းတညီတညွတ်ထဲတုံ့ပြန်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအကွင့်အမှုချုပ် Antonio Guterres ကတောင်းဆိုကြောင်းအတွင်းရမှုချုပ်ရဲ့ပြောခွင့်ကစတက်ဖန်ဒူဂျရစ်ကကျေသဘရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာစစ်တပ်လက်နက်မရအောင်တားဆီးရတဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဂျူလ18ရက်တောက်ကြံနေအစည်းအဝေးမှာတောင်းဆိုကြမှာဖြစ်တဲ့အပြင်မြန်မာစစ်တပ်အနေနဲ့2020နိုဘင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဖမ်းဆီးထားတဲ့ဒေါန်ဆန်းစုကြည်အပါအဝင်မြန်မာခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့ပါတိုက်တွန်းကြမှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုပြောပြသွားတာကတော့ဒေါက်တင်မျိုးသက်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခင်မောင်စုံမင်းတို့ဖြစ်ကြပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲထရက်တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3248နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာပါ။သောရဆင်မြောင်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းဝေးတဲ့လုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။This program